Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ23ရက်နေ့သတင်းကြေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါယူရှင်ကျမနောင်လည်းပါပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်အောင်ပါဒီညဘက်သတင်းတွေကိုတော်မိုးပြူနဲ့တူညညပြသွားမှာပါရခိုင်ပြည်နယ်ကကယ်ဆယ်ရေးစခန်းတွေကဒီလှေစီးဒုက္ခသည်တရားကြော်ကိုမကြခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးဖို့ရှိနေတာနောက်ဒီ၄နှစ်ကြာပိတ်ထားခဲ့တဲ့ဗြိတိန်တန်ယုံအီရန်မှာပြန်လည်ဖွင့်လှစ်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော်မူရှိပါတယ်နန္လဖိုင်
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချတဲ့ဥပဒေကိုကန့်ကွက်ကြောင်းတက္ကသိုလ်ကျောင်းသားတမကများကျောင်းသားတွေကဒီကနေ့ရန်ကုန်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားရှိနေသူတွေနိုင်ငံတော်တက်မှာမဟုတ်ဘူးလို့နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကပြောပါတယ်
ဒီနိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကြေကတော့မြို့သားပြန်လဲစိတ်ညာရေးဆိုတာရှိလာမှာမဟုတ်ပါဘူးဖြစ်လာမှာမဟုတ်ပါဘူးဒီမိုကရေစီဖြစ်ဖို့တုတ်တဲ့ရေးဆိုတာလဲကလန်ဝင်းတွေဟိုမှာဖြစ်ပါတယ်
ပြေဆောင်နောက်ပိုင်းမှနားဆင်ရမှာပါဒါအပြင်မြန်မာဒီမိုကရေစီရေးရဆွေးနွေးခန့်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့တွေကိုကိုအောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါအောင်ရှင
်ကိုရီးယားချွန်းဆယ်မှာစစ်ပွဲတွေပြန်ဖြစ်ပွားလာမှာကိုရှောင်ရှားနိုင်ဖို့မြောက်နယ်တောင်ကိုရီးယားအရာရှိတွေဒီကနေ့နောက်ပိုင်းမှာဆွေးနွေးပွဲတွေပြန်လည်စတင်ခဲ့ပါတယ်စနေနေ့ကဂျိုတင်ညှိနှိုင်းအစည်းအဝေးပြုလုပ်ခဲ့ပြီးနောက်မှာနောက်တစ်ကြိမ်ဆွေးနွေးပွဲတွေအခုလိုပြန်စတာပါဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အခြေအနေတိုးတက်မှုရှိမရှိဆိုတဲ့ပေါ်အာဏာပိုင်တွေကထုတ်ပြန်ပြောဆိုတာမျိုးမရှိပေမဲ့ဒီအစည်းအဝေးကျင်းပနေချိန်မှာမြောက်ကိုရီးယားတပ်ဖွဲ့ဝင်တွေနောက်ဒီမြောက်ကိုရီးယားရင်ကုန်သင်္ဘောတွေဟာပုံမှန်မဟုတ်တဲ့ရွှေ့ပြောင်းမှုမျိုးရှိခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်ရင်ကုန်သင်္ဘောတွေရဲ့80ရာခိုင်နှုန်းကိုသူတို့ရဲ့အခြေစိုက်စခန်းတွေစီကနေပြောင်းရွှေ့ခဲ့ပြီးအခုအခါမှာဘယ်နေရာမှာရှိနေရဲဆိုတော့ကိုရေဒါမှမတွေ့ရတော့ကြောင်းဒါဟာရုတ်တရက်ဆောင်ရွက်တာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်မြောက်ကိုရီးယားဟာတောင်ကိုရီးယားနဲ့ထိတ်တဲရင်ဆိုင်နေတဲ့ရှေ့တန်းနေရာကသူတို့ရဲ့အမြောက်ပြအားကိုတန်တရားရှိနေတယ်လို့လည်းတောင်ကိုရီးယားဘက်ကဆိုပါတယ်ဒါကြောင့်မြောက်ကိုရီးယားဟာတစ်ဖက်မှာတွစ်ဆုံဆွေးနွေးပြီးအခြားတစ်ဖက်မှာစစ်ပြင်းနေတယ်လို့ကာကွယ်ရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်နိုင်ငံကြားအစ်မကိုစလဲရီရဲ့တွစ်ဆုံဆွေးနွေးပွဲတွေကိုနေဆက်ရွာဖြစ်တဲ့ပန်မွန်ဂျိုမှာကျင်းပခဲ့တာပါ။တောင်ကိုရီးယားဘက်ကအတန်ချက်ဆက်သုံးပြီးမြောက်ကိုရီးယားစန့်ကျင်ဝါရဖြန့်ချက်တွေလွှင့်ထုတ်နေတာကိုရက်ဆိုင်ဖို့မနေ့ကမြောက်ကိုရီးယားဘက်ကတောင်းဆိုထားပေမဲ့တောင်ကိုရီးယားဘက်ကတော့ဆက်လက်ထုတ်လွှင့်နေပါရယ်။ဒါပေမဲ့နောက်ထပ်ပြစ်ခတ်တိုက်ခိုက်တာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ။
ပြီးခဲ့တဲ့သတင်းဘက်ကထိုင်းနိုင်ငံဘန်ကောက်မြို့လေကအေယာဝန်လေးမျက်နှာဖျားမှာဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်ပြီးကောလာဟလတွေဖြစ်နေတယ်လို့ဆွဆွဲခံသူနှစ်ယောက်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဒီနေ့တနင်္ဂနွေနေ့မှာလက်ရှိအာဏာရအစ်ဆိုးရပြောခွင့်ရဝန်ထိုင်းဆူဗရီရဲ့အပြောအရ Facebook ပေါ်မှာဘုံခောက်ခွဲမှုနဲ့ပတ်သက်တဲ့ချင်းချောက်စာတင်ခဲ့တဲ့ထိုင်းကျောင်းသားတစ်ယောက်ကိုဘင်္ဂမြို့မြောက်ဖက်မိုင်90လောက်ကွာအယုဒယာမြို့မှာဖမ်းဆီးခဲ့ပါတယ်။အဲ့ဒီကျောင်းသားကို American Dollar 2800နဲ့ညီတဲ့ထိုင်းဘတ်ငွေတသိန်းနဲ့အတူထောင်ဒဏ်5နှစ်ထိချနိုင်တဲ့ကွန်ပျူတာဆိုင်ရာပြစ်မှုကျူးလွန်မှုနဲ့ဖမ်းဆီးပြစ်ဒဏ်ချခဲ့ပါတယ်။ဒုတိယမြောက်ဖန်စီသူနဲ့ပတ်သက်ပြီးဘန်ကောက်မှာဖြစ်ပွားတယ်ဆိုတဲ့အချက်ကလွဲလို့အသေးစိတ်ဖော်ပြတာမျိုးမရှိသေးပါဘူး။ပြီးခဲ့တဲ့ပတ်ကအေယာဝန်နက်ကောမှာလူရီတီချီတန်ရခဲ့တဲ့ပောက်ကွဲမှုဖြစ်ပြီးချိန်ကစလူခုချိန်ထိအဲ့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးနောက်ကွယ်ကတရားခဏ်လေးကိုမမိသေးပဲတရားခဏ်လေးထိုင်းနိုင်ငံလေးကထွက်ခွာသွားပြီးတာလည်းဖြစ်နိုင်တယ်လို့ထိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဘုံကွဲမှုနဲ့ပတ်သက်ပြီးစစ်ဆိုးရပြောခွင့်ရသူဝန်ထိုင်းကရုပ်မြင်သံကြားနေ့စဉ်သတင်းအချက်အလက်တွေပြောဆွေးရမှာတိုက်ခိုက်မှုကြောင့်လူ20လောက်သေဆုံးပြီးအကြီးအကျယ်ဒဏ်ရာမှုတွေရှိတဲ့အကြောင်းလူမှုအတိုင်းဝန်းထဲမှာရှုပ်ထွေးမှုတွေဖြစ်စေတဲ့မမှန်သတင်းပြောဆိုမှုနဲ့လူ2ယောက်ကိုဖမ်းလိုက်တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်
။ထိုင်းနိုင်ငံနေဆက်အနီးတောအုပ်ထဲကနေလူမောင်ခိုကုခံသူတွေလို့ယူဆသူတွေရဲ့ရုံလောင်း24လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့မလေးရှားရဲကဒီကနေ့မှပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့မေလတုန်းကတော့ရုပ်လောင်းတွေမြုပ်နှံထားတဲ့139နေရာကိုမလေးရှားနိုင်ငံမြောက်ပိုင်းပါလစ်ဒေသအတွင်းကဆွန့်ပစ်ထားတဲ့ Torrance Camp တွေမှာရှာတွေ့ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ထိုင်းနေဆက်အနီးကဒီလူသူအယောက်ပေါက်နေတဲ့နေရာကိုတထောင်နား Camp အဖြစ်လူမောင်ခိုကူသူတွေကအသုံးပြုခဲ့တာပါ။အဲ့ဒီသေဆုံးသူတွေတဲကအများစုဟာမြန်မာနိုင်ငံကထွက်ပြေးလာတယ်လို့ပြောတဲ့ Rohingya တွေဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့အာဏာပိုင်တွေရဲ့ကြေညာချက်ထဲမှာလွန်ခဲ့တဲ့အပတ်တွင်းကရုပ်လောင်း24လောင်းကိုရှာတွေ့တာဖြစ်ပြီးအစောပိုင်းကလည်း106လောင်းရှာတွေ့ထားတယ်လို့ဆိုပါတယ်။အခုခါမှာတော့ရုပ်လောင်းတွေကိုခွဲစိတ်စစ်ဆေးဖို့အတွက်ပို့ဆောင်ထားပေမဲ့တခြားအသေးစိတ်ကိုပြောဆိုတာမျိုးတော့မရှိပါဘူး။ရုပ်လောင်းတွေကိုရှာဖွေတွေ့ရှိရာကနေလူမောင်ကိုကူးနေတဲ့ကွန်ရက်တွေရဲ့စကန်တွေကိုရှာဖွေနိုင်ခဲ့တာဖြစ်ပါတယ်။မရင်မတွက်နိုင်တဲ့ရွှေပြောင်းဝင်ရောက်သူတွေကိုလူမောင်ကိုကူးသူတွေကအဲ့ဒီစကန်တွေမှာပြန်ပေးဆွဲထိန်းသိမ်းထားပြီးသူတို့မွေးရမြေမှာကျန်ခဲ့တဲ့တခြားမိသားစုဝင် ဒေစီကနေပြန်ပေးငွေရမှသာသူတို့လူရှိတဲ့မလေးရှားလိုနိုင်ငံမျိုးပါဝင်အင်ဒိုနီးရှားစတဲ့နိုင်ငံတွေကိုဆက်သွားနိုင်တယ်လို့ဆိုပါတယ်အခုလိုလူမောင်ခူခူးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မလေးရှားအနာပိုင်တွေကမျက်ကွယ်ပြုတ်နေတယ်လို့လူအခွင့်ရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့ပေမဲ့မလေးရှားဆွေးရကတော့ဒီကိစ္စနဲ့ပတ်သက်လို့ညှင်းဆိုထားပြီးလူကုန်ကူးမှုတိုက်ဖျက်ရေးပြင်းပြင်းထန်ထန်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့မေလတည်းမှာမြန်မာနိုင်ငံရေတပ်ကနေကတင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဒုက္ခသည်125ယောက်ထက်မနည်းကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပြီးလွှဲပြောင်းပေးရမှာဖြစ်တယ်လို့ဘင်္ဂပို့သတင်းစာမှာဖော်ပြပါတယ်အခုကကြံနေသေးတဲ့လူတွေကိုရခိုင်ပြည်နယ်တောင်ပြိုကစခန်းတွေမှာထားရှိပြီးလွန်ခဲ့တဲ့ဇူလိုင်နဲ့အခုလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသား900တယောက်ကို၄ချိန်ခွဲပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်ပို့ဆောင်ခဲ့ပါတယ်။လာမယ့်ဩဂုတ်လ25ရက်နေ့မှာနောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံသား125ယောက်ထက်မနည်းကိုလွှဲပြောင်းပေးသွားမှာဖြစ်ပြီးတကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီထက်ပိုလက်ခံမယ်ဆိုရင်ရည်အတွက်ဒီထက်ပိုများနိုင်တယ်လို့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဌာနအရာရှိဥက္ကင်စိုးကတယ်လီဖုန်းနဲ့ပြောတဲ့အကြောင်းဘင်္ဂပို့သတင်းစာမှာရေးထားပါတယ်။ကျန်နေတဲ့လေစီဒုက္ခသည်309ယောက်ကိုလည်းဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုစစ်စစ်ပြီးဖြစ်တဲ့အကြောင်းသူကပြောဆိုပါတယ်။လွန်ခဲ့တဲ့မေလအတွင်းပင်လယ်ပြင်ကကယ်တင်ခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေကိုချက်ချင်းပြန်ပို့ဖို့တောင်းဆိုမှုတွေကိုမြန်မာအစိုးရအနေနဲ့ရင်ဆိုင်ခဲ့ရပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တင်ငွေနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြညာနေပါတယ်။အီရန်မြို့တော်တီဟီရန်မှာဗြိတိရှ်တန်ယုံဒီကနေ့ပြန်လည်ဖွင့်လှစ်လိုက်ပါတယ်။ဗြိတိရှ်တန်ယုံကဆန္ဒပြသူတွေရဲ့တိုက်ခိုက်တာကိုခံပြီးနောက်၄နှစ်နီးပါးကြာတန်ယုံကိုပိတ်ထားခဲ့တာပါ။တန်ယုံဖွင့်လှစ်ပွဲကိုဗြိတိန်နိုင်ငံသားဝင်ကြီးဖိလစ်ဟမ်မွန်လန်တက်ရောက်ခဲ့ပြီးဒါဟာသမိုင်းဝင်အချိန်ကဖြစ်တယ်လို့ဆိုပါတယ်။2003ခုနှစ်ကနေစလို့သူကအီရန်ကိုရောက်ရှိတဲ့ပထမဆုံးနိုင်ငံသားဝင်ကြီးလည်းဖြစ်ပါတယ်။တချိန်တည်းမှာပဲလန်ဒန်မှာအီရန်တန်ယုံပြန်လည်ဖွင့်လှစ်ခဲ့တယ်လို့ဗြိတိန်နိုင်ငံသားယုံကပြောပါတယ်။လောလောဆယ်တော့တန်ယုံတာဝန်ခံတွေပဲဒီတန်ယုံတွေမှာယာယီထားရှိသွားမှာဖြစ်ပြီးမကြခင်လပိုင်းတွေမှာတော့တာမတ်တွေကိုပြန်လည်ခန့်သွားဖို့ရှိပါတယ်။အလေအလတ်သဘောထားရှိတဲ့အီရန်သမ္မတဟက်ဆန်ရူဟန်နီရွေးကောက်ခံရပြီးချိန်လွန်ခဲ့တဲ့နှစ်နှစ်လောက်ကလေးကတန်တမန်ဆက်ဆံရေးပြန်ပြီးတော့ကောင်းလာခဲ့တယ်လို့လွန်ခဲ့တဲ့လကရရှိခဲ့တဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ပြီးဒီထက်ပိုပြီးတော့အတူလက်တွဲဆောင်ရွက်သွားနိုင်လိမ့်မယ်လို့သူအနေနဲ့ယုံကြည်ကြောင်းဝန်ကြီးဟမ်မွန်ကပြောပါရခင်ဗျာ
။ဂရိနဲ့မက္ဆီဒိုနီးယားနိုင်ငံဂျာနေဆက်မှာထောင်ထဲချီတဲ့ပြောင်းရွှေ့နေထိုင်သူတွေဟာဥရောပမြောက်ပိုင်းကိုဥတည်သွားမယ်ယထားဖို့ကိုအလူရစ်တက်နေကြပါတယ်။ခုလိုယထားဖို့တက်ခွင့်မရခင်မှာတချို့ဒုက္ခသည်တွေကသူတို့ကိုမက္ဆီဒိုနီးယားနိုင်ငံထဲကိုပေးမဝင်ခြင်းနဲ့ရတက်ဖွဲ့ဝင်နဲ့ရင်ဆိုင်ခဲ့ကြပါတယ်။အာဖဂန်နိုင်ငံကဒုက္ခသည်တယောက်ကတော့မက်ဆီဒိုနီးယားနိုင်ငံနဲ့ဝင်ဖို့တလလောက်ကြိုးစားခဲ့ရတယ်လို့ပြောဆိုပါတယ်။အခုတော့သူတို့ကခွင့်ပြုလိုက်ပါပြီ။နေဆက်ကိုဖွင့်ပေးလိုက်လို့မက်ဆီဒိုနီးယားနိုင်ငံနဲ့ကိုဝင်လို့ရပါပြီလို့လည်းအဲ့ဒီဒုက္ခသည်ကပြောဆိုပါတယ်။အခုဘယ်ကိုသွားမလဲဆိုတဲ့သတင်းတောက်တယောက်ရဲ့အမေကတော့ဗင်နီးယားဖြစ်ဖြစ်ဖင်လန်၊ဂျာမနီစတဲ့နိုင်ငံတွေကိုသွားမယ်လို့ပြန်ပြေပါတယ်။တကယ်တော့ဒုက္ခသည်ဟာပိုပြီးကောင်းမွန်တဲ့ဘဝကိုရဖို့ဥရောပမြောက်ပိုင်းဆာဗီးယားဒေသတွေကိုသွားမယ်ယထားတွေကိုအလူရက်တက်နေကြတာဖြစ်ပါတယ်။
လီဗျားနိုင်ငံကမ်းလွန်ပင်လယ်ထဲမှာရွှေပြောင်းဒုက္ခသည်4400လောက်ကိုအီတလီရေတပ်ကကယ်တင်ခဲ့ရတယ်လို့ကန်ယူရန်ဆောင်တက်ကပြောဆိုပါရယ်။လေအစီး20လောက်ရဲ့အကူအညီတောင်းချက်တွေရပြီးတရက်အတွင်းအီတလီရေတပ်ကရွှေပြောင်းဒုက္ခသည်တွေကိုကယ်တင်ခဲ့တာဖြစ်ပါရယ်။အီတလီရေတပ်ကယာနဲ့ချီတဲ့လေကြီးပေးဒုက္ခသည်တွေကိုပုံမှန်ကယ်တင်နေကြဖြစ်ပေမဲ့စနေနေ့ကတော့ခါတိုင်းနဲ့မတူအောင်ဒုက္ခသည်အရေးအတွက်များပြားခဲ့ပါရယ်။ဒီနှစ်ထဲမှာအခုလပိုင်းအထိဒုက္ခသည်3000လောက်မြေရဲပင်လယ်ကိုဖျက်ပြီးအီတလီကမ်းရိုးတစ်ဘက်ကူးဝင်လာနေကြတာဖြစ်ပါတယ်။ရေစီးကျန်းတဲ့ပင်လယ်မှာတင့်တင့်တာထက်လူပိုတင်ထားတဲ့လှေတွေနဲ့ဖျက်တမ်းကြတဲ့ခရီးကအင်မတန်အန္တရာယ်ကြီးပါတယ်။ဒီနှစ်ထဲမှာဥရောပရောက်ဖို့ကြိုးစားသူတွေထဲမှာဒုက္ခသည်ပေါင်း2300ကျော်သေဆုံးခဲ့ပြီး2014ခုနှစ်ထဲမှာတော့လူပေါင်း3289ယောက်သေဆုံးခဲ့ပါတယ်။တစ်ချိန်ထဲမှာဥရောပကိုပြောင်းရွှေ့နေထိုင်ဖို့ကြိုးစားတဲ့ဒုက္ခသည်တွေကိုနေရာချဖို့သက်ဆိုင်ရာနိုင်ငံတွေကတက်နိုင်သမျှကြိုးစားနေစေဖြစ်ပါတယ်။ဒုက္ခသည်တွေကအီတလီနဲ့ဂရိနိုင်ငံတွေကိုပထမဆုံးဆိုက်ရောက်လေရှိပြီးတခါလေဥရောပမြောက်ပိုင်းနိုင်ငံတွေကိုဥတည်ခရီးဆက်ကြတာလည်းဖြစ်ပါရယ်ခင်ဗျာ
။ယမန်နိုင်ငံရှိပိုင်းမှာအယ်ခိုင်ဒါအကြမ်းဖက်အဖွဲ့တွေရဲ့ပြန်ပြီးဆွဲကမ်းပြီးတဲ့နောက်ဆက်ရှိလာကြစစ်ထောက်လိုင်းရေးစစ်ဆင်မှုအတွင်းမှာစနေနေ့ကတော့အရက်ဆော့ဘွားမြပြည်တော်စုတပ်ဖွဲ့တွေကဗြိတိန်လူမျိုးတယောက်ကိုအသက်ကယ်တင်နိုင်လိုက်ပါတယ်။ဒ ဒီနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာအဲ့ဒီကယ်ဆယ်မှုကိုဗြိတိန်နိုင်ငံသားရေးဝန်ကြီး Philip Hammond ကအတည်ပြုပြောဆိုပါတယ်ပြန်ပြီးဆွဲခံရတဲ့ဗြိတိန်နိုင်ငံသားဟာကျန်းမာပြီးလုံခြုံမှုရှိတဲ့အကြောင်းဗြိတိန်စိုးရရဲ့အကူအညီထောက်ပံ့မှုတွေလည်းရနေကြောင်းနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတဲ့ဘက်ကိုနားဆင်ရမှာပါနိုင်ငံရေးတက်ကြွလှုပ်ရှားသူចောင်းသားပြည်သူအလို့သမားလဲသမားတွေကိုပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောင်ချနေတဲ့ဥပဒေတွေကိုစန့်ကျင်ကန့်ကွက်ကြောင်းတက္ကသိုလ်ចောင်းသားတမကများတကတာចောင်းသားတွေကဒီကနေ့ရန်ကုန်မြို့မှာ Feel Law ဆိုတဲ့ campaign နဲ့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်နိုင်ငံရေးအကျဉ်းသားတွေရှိနေသူရဲ့အမျိုးသားပြန်လည်တင်မြက်ရေးနဲ့စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းနိုင်ငံရေးအကျဉ်းသားကုညီဆောက်ရှောက်ရေးအသင်းကဝေဖန်ပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းမတ်စုမုံကတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။အရက်သားအစိုးရလက်ထက်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေပါတယ်လို့ဆိုပေမဲ့မြန်မာနိုင်ငံတဝန်းအကျဉ်းထောင်တွေထဲမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ချအရေးယူနေတဲ့အပေါ်ဒီဥပဒေတွေဟာတရားမျှတမှုမရှိဘူးဆိုပြီးစန့်ကျင်ကန့်ကွက်ကြောင်းတက္ကသိုလ်ကျောင်းသားတမကများတက္ကသိုလ်ကျောင်းသားတွေကဦးဆောင်ပြီးတော့ဒီကနေ့ရန်ကုန်မြို့လေကမဟာဗန္ဓုလပန်ကြံလွတ်လပ်ရေးကြောက်တိုင်အနီးမှာဓာတ်ပုံကမ်ပိန်းတွေနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပေါ်မှာပုံမှန်အမျိုးမျိုးတက်ပြီးတော့စီရင်ချက်ချနေတဲ့ဒီကနေ့တရားစီရင်ရေးမှန်းတိုင်းအပေါ်မေးခွန်းထုတ်လိုပါတယ်လို့ဒီကနေ့လှုပ်ရှားမှုမှာပါဝင်သူတက္ကသကျောင်းသူမတ်စုရတနာမြင့်ကအခုလိုပြောပါတယ
်ဒီနေ့ကံမင်းကနာမည်ပေးရတော့ဖေးလို့နာမည်ပေးရတယ်ညီမတို့ရန်ကုန်မှာရှိတဲ့တက္ကသတွေပေါင်းပြီးတော့လုပ်တာပါဒီကရွယ်ချက်ကညီမတို့ဒီမတရားတဲ့ဥပဒေပေါ့နော်ဒီတရားစီရင်ရေးတက်ပြီးနေတရားစီရင်မှန်းတိုင်းကိုထောက်ပြတဲ့သဘောရယ်နောက်ဒီမတရားတဲ့ဥပဒေတွေဟိုမှာပုံမှန်ဆက်စပ်လို့ဟာမျိုးနောက်တရားစီရင်ရေးပေါ်ကို
နိုင်ငံတော်ဝန်အကျဉ်းထောင်တွေထဲမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေဟာမတရားတဲ့ဥပဒေပုံမှားတွေနဲ့မတရားဖမ်းဆီးထိန်းသိမ်းခံနေရတယ်ဆိုတာအများပြည်သူကိုသိရှိစေချင်တဲ့အတွက်တက္ကသိုလ်ကျောင်းသားတက္ကသများအဖွဲ့တက္ကသကျောင်းသူကျောင်းသားတွေကဥဆောင်ပြီးတော့လှုပ်ရှားမှုပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းတက္ကသိုလ်ကျောင်းသားတက္ကသများတက္ကသရဲ့တင်းပြန်ကြားတာဝန်ခံကိုဖိုးသားကပြောပါတယ်
ဒီမှာနိုင်ငံမှာပေါ့ဒီနိုင်ငံရေးကျင်းသားတွေကိုဒီမတရားထောင်ချဖမ်းဆီးနေတဲ့ဥပဒေတွေပေါ့ဥပမာပုံမှန်ဆက်ချက်လို့ပုံမှန်99ခါလို့လို့စာသက်ပုံမှန်တွေပေါ့အဲ့ပုံမှန်တွေကိုကျွန်တော်တို့ကျောင်းသားအနေနဲ့လူမရှိဘူးဖတ်နေတယ်ဆိုတော့ရေချက်လည်းပေါ့ကျွန်တော်တို့ဒီနေ့ခန်းစားလို့လုပ်တယ်ဒီအဓိကကျွန်တော်တို့ဒီဥပဒေတွေကိုကျွန်တော်တို့ဖတ်နေတာပေါ့ကျွန်တော်တို့ဒီဥပဒေဒီလူမတရားဥပဒေတွေကိုကျွန်တော်တို့အများပြည်သူသိနေခြင်းတယ်ဒီလာဘက်ရေကောက်ပေါ်မှာဒီကောင်းမွန်တဲ့သုရတရစစ်ပေါ်လာရင်ကျွန်တော်တို့အဲ့ဥပဒေအားလုံးဆက်သိမ်းပြီးတကယ်ပြည်သူကိုအကျိုးပြုတယ်ကြပ်ပြီးတော့ကာဘော်ပင်းနဲ့ဥပဒေကိုပေါ်ထွက်လာမယ်လို့ကြိုးကြည့်ပါတယ
်။နိုင်ငံရေးအကျဉ်းသားတွေရှိနေတဲ့၍အမျိုးသားပြန်လည်တင်မြက်ရေးနဲ့စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းနိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကဝေဖန်ပြောဆိုလိုက်ပါတယ်။အခုလက်ရှိအကျဉ်းထောင်တွေထဲမှာပုံမှန်အမျိုးမျိုးနဲ့တက်ပြီးတော့အထိမ့်သိမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကို AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးကိုတိတ်နိုင်ကအခုလိုပြောပါတယ်။
နိုင်ငံရေးကျင်းသားကတော့ကျွန်တော်တို့သိရင်ရစလို့ရှိတော့တရားနဲ့ဆက်ရှိပါတယ်ဆိုတော့ဒီနိုင်ငံရေးလှုပ်ရှားမှုကြောင့်ဒီအခွင့်အရေးလှုပ်ရှားမှုကြောင့်တရားနဲ့ဆိုင်နေရတဲ့လူတွေက448ရှိပါတယ်ဆိုတော့အများစုကတော့ဒီလေယာဉ်ရေးကိစ္စလေးနဲ့ပတ်သက်ပြီးပါတယ်မျိုးသားပြည်ရေးပြုပြင်ကြောင်းလဲဖို့အတွက်ဆန္ဒထုတ်ဖော်တဲ့လူတွေပါတယ်ဆိုတော့အများစုကတော့ဒီပုံမှန်48955ခွေလေးလေးခေါ်ဆိုတဲ့ဒီပုံမှန်လေးနဲ့ကတော့အများစုဖြစ်ပါတယ်အဲ့မဲ့တချို့ကျောင်းသားတွေကတော့ဥပမာလရဆက်ရောက်ဆိုလို့ရှိရင်ပုံမှန်ပေါင်း62ခုတော့ဖြစ်နေပါပြီ။ဆိုတော့ကျွန်တော်တို့ဒီဒီမိုကရေစီဖြစ်ဖို့တိုးတက်ရေးအတွက်ဒီမိုကရေစီရေးကိုသွားဖို့အတွက်မျိုးသားပြန်လည်တင်းနိုင်ရေးကိုသွားဖို့အတွက်လုပ်နေတာပါ။ဒီနိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကြေကတော့မျိုးသားပြန်လည်တင်းနိုင်ရေးဆိုတာရှိလာမှာမဟုတ်ပါဘူး။ဖြစ်လာမှာမဟုတ်ပါဘူး။ဒီမိုကရေစီဖြစ်ဖို့တိုးတက်ရေးဆိုတာလည်းလမ်းဝင်းတွေကမှဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီနိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကြေကတော့ဘယ်လိုပဲဒီမိုကရေစီရေးအတွက်မျိုးသားပြန်လည်တင်းနိုင်ရေးကဒီစိုးစားနေပြီဟိုတော့နိုင်ငံရေးအကျဉ်းသားတွေအကျဉ်းထောင်ထဲမှာရှိနေသေးတယ်ဆိုလို့ရှိရင်တော့ဒါကအလောက်ကွာနေဦးမယ်လို့ကျွန်တော်တို့မြင်ပါတယ်။
မကြသေးခင်အချိန်တုန်းကနိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာခွင့်နဲ့အကျဉ်းသား8000နီးပါးပြန်လည်လွတ်မြောက်လာခဲ့ပေမဲ့နိုင်ငံရဲ့အကျဉ်းသားက10ခန်းန်းလောက်ပဲလွတ်မြောက်ခဲ့ပါတယ်။မြန်မာနိုင်ငံတဝန်းအကျဉ်းထောင်အသီးသီးမှာနိုင်ငံရဲ့အကျဉ်းသားပေါင်း100ကျော်ထိန်းသိမ်းခံနေရဆဲဖြစ်ပြီးတော့ တပိမောက်ကျောင်းသူကျောင်းသားဝင်းရံပြည်သူအလုတ်သမားလယ်သမားရေးဒီမိုကရေစီလူခွေတက်ကြွလှုပ်ရှားသူ400ကျော်လောက်ဟာလည်းလက်ရှိတရားရင်ဆိုင်နေရဆဲအခြေအနေဖြစ်ပါတယ်ရှင်
နိုင်ငံလုံးပြစ်ခတ်ရစေတဲ့ဘောဒီမီကျေရဖို့မြန်မာဆွေရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးလက်နက်ကင်အဖွဲ့တချို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်လက်နက်ကင်အင်အားစုတွေအနေနဲ့အခုလိုတစ်ဖွဲ့စာနှစ်ဖွဲ့စာပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြိမ်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလားဒါမှမဟုတ်လက်နက်ကင်အင်အားစုတွေအနေနဲ့တစုတစည်းတည်းပူးပေါင်းပြီးအဆိုးရွားနဲ့စစ်ဆက်တာမျိုးကသာတကယ်ငြိမ်းချမ်းရေးကိုဥတည်စေနိုင်ပါသလားအခုလာမယ့်အင်္ဂါနေ့ညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုထိတ်ခေါ်ပါညာ
အင်္ဂါနေ့ညတိုင်းလေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့မြန်မာဒီမိုကရေစီအရေးဆွေးနွေးခန့်အစီအစဉ်အလဲပါ။လွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကနေရုပ်သိမ်းဖို့ပြည်သူတွေဘက်ကတင်ပြနိုင်နေဆိုပေမဲ့လုတ်ပိုင်ခွင့်အာဏာကရွေးကောက်ပွဲကော်မရှင်မှာရှိနေတာဟာသဘာဝမကျဘူးလို့တရားလွတ်တော်ရှေ့နေဥက္ကဋ္ဌကပြောပါတယ်။NLD ပါတီရဲ့ဥပဒေအကြံပေးတယောက်လည်းဖြစ်တဲ့ဥက္ကဋ္ဌဟာလွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ရုပ်သိမ်းပေးဖို့မဲဆန္ဒနယ်ကပြည်သူတစ်ရာခိုင်နှုန်းရဲ့သဘောနဲ့ရှောက်ထားနိုင်တဲ့ကိစ္စကိုလက်မခံနိုင်တဲ့အတွက်အတိမပြုပေးသင့်ဘူးလို့ VOA နဲ့မေးမြန်းခန်းမှာပြောပါတယ်။ရှင်းနေကြီးဥက္ကဋ္ဌကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင်။
မင်္ဂလာပါရှင
်မင်္ဂလာပါခင်ဗျာ
အခုလက်တလုံးပေါ့လေဖြစ်ပေါ်နေတဲ့ဒီမြန်မာနိုင်ငံဒီပြည်သူ့လွှတ်တော်တွေပြည်ထောင်စုလွှတ်တော်တွေမြို့သားလွှတ်တော်တွေမှာအခုဖြစ်နေတဲ့ဒီအငင်းပွားဝယ်ရာကိစ္စလေးတခုပေါ့နော်အဲ့ဒါကတော့အခု right to recall လို့ခေါ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုတာဝန်မှရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းပေါ့အဲ့တော့ဒီ right to recall ဥပဒေကြမ်းကအရင်ကတည်းကဒီ2008ဖွဲ့စည်းပုံဥပဒေမှာပါပြီးသားပါနော
်အ
ဲ့တော့အဲ့ဒီထဲမှာပါတဲ့ဥပဒေနဲ့ပတ်သက်ပြီးတော့ဒီဥပဒေသူတို့အပိုက်ဒီမှာဒီရသတင်းစာထဲမှာပါတဲ့အရာဆိုလို့ရှိရင်တော့ဒီပုံမှန်38ခါမှာတခါပါတယ်ပုံမှန်369ခါနောက်ပုံမှန်396ကကြီးအစရှိသည်ဖြင့်ပေါ့နော်နောက်ပုံမှန်398ပေါ့နော်အဲ့ဒီမှာပါတဲ့အကြောင်းအရာလေးတွေကိုပေါ့လေဒီကျမတို့ရဲ့သောတာရှင်တွေကြည့်ရှုနေတဲ့ပရိသတ်တွေသိရအောင်လို့ဆိုပြီးနည်းနည်းလေးရှင်းပြပေးပါလားရှင
်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒီရှေ့ပိုင်းပေါ့နော်အခန်း1အခြေခံမူမှာလည်းပဲဒီနိုင်ငံသားတွေအနေနဲ့မိမိတို့ဒီတိုင်းပြည်ကိုစီမံအုပ်ချုပ်မဲ့မြို့သူလွတ်တော်ကိုယ်စားလှယ်တွေကိုအရွေးခံပိုင်ခွင့်အဲရွေးကောက်တင်မြောက်ပိုင်ခွင့်ဆိုတဲ့အခွင့်အရေးကိုယ်တိုင်လည်းဝင်အရွေးခံနိုင်တယ်အဲမဟုတ်လို့အရွေးမခံရင်လည်းကိုယ့်ကိုအုပ်ချုပ်မဲ့လူကိုကရွေးနိုင်တဲ့အခွင့်အရေးကိုပေးထားတယ်ပြီးရင်တစ်ချိန်တည်းမှာပဲမကြက်ရင်လည်းပြန်ပြီးတော့ရုပ်သိမ်းနိုင်တယ်ဆိုတဲ့အခွင့်အရေးကိုအခြေခံမူမှာပေးထားတယ်အဲ့တော့အခြေခံမူမှာဒီလောက်ပဲပါပါတယ်သူကများများစားစားမရေးဘူးအဲ့ဒါပေမဲ့သူကအသေးစိတ်ကြတော့ကျွန်တော်တို့ပုံမှန်အဲ396နဲ့399ကြတော့သူကနည်းနည်းလေးအသေးစိတ်ပါတယ်အဲ့ဒါမှာတော့တိတိကျကျလေးပေါ့ဗျာနိုင်ငံသားတွေအနေနဲ့မိမိတို့ရွေးကောက်တင်မြောက်ထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုပြန်ပြီးတော့တာဝန်ကနေရုပ်သိမ်းခြင်းရင်ရုပ်သိမ်းခွင့်ရှိတယ်ဆိုပြီးတော့သူကအချက်၄ချက်ပြဋ္ဌာန်းပေးထားတယ်ပေါ့ဗျာတကယ်လို့ပြည်သူ့လွှတ်တော်အမတ်တယောက်ဟာနိုင်ငံတော်အပေါ်မှာသစ္စာဖောက်ပြတဲ့လုပ်ရမျိုးကိုလုပ်တယ်ဆိုရင်တော့၎င်းသောမို့ဒီတီဇဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရင်တော့၎င်းသောမို့ရင်လဲလွတ်တော်အမှတ်ဖြစ်ပြီးတဲ့နောက်မှာအကျင့်စာရိတ္တပြည့်ရင်းနာမျိုးဖြစ်လာရင်တော့၎င်းအဲဒီလိုမှဖုံရင်လဲရွေးကောက်တင်မြောက်ခံရပြီးနောက်ပိုင်းမှာသူဟာဒီလွတ်တော်အမှတ်ဖြစ်နိုင်တဲ့အရေးအချင်းချိုးယွင်းသွားတာမျိုးသဘောကတော့ကျွန်တော်တို့ကလည်းနည်းနည်းဟိုယူတာတို့ဒေဝါလီခံသွားတာတို့ဒီလိုမျိုးပေါ့လေအဲ့ဒီလိုအကြောင်းတစ်ခုခုပေါ်ပေါက်လာလို့ရှိရင်ဒါသူ့ကိုရွေးကောက်တင်မြောက်လိုက်တဲ့ပြည်သူတွေကနေပြီးတော့သူ့ကိုပြန် recall တာဝန်ကနေပြန်ရုပ်သိမ်းနိုင်တယ်လို့သူကပြောထားတယ်။ပြောထားပြီးတော့မှသူကလှုပ်ထုံးလုံနည်းကိုသူကဖွဲ့စည်းပုံဆိုတော့သူကအရှည်ရေးလို့မရတဲ့အခါသူကအတူရေးလိုက်တယ်။သူကဘာရေးသလဲဆိုတော့ပြန်ရုပ်သိမ်းနေရင်သူ့ကိုရွေးကောက်တင်မြောက်လိုက်တဲ့မဲဆန္ဒနယ်ကမဲဆန္ဒရှင်တရားခိုင်နှုံးကတောင်းဆိုရမယ်ပေါ့ဗျာ။ရှောက်လွားတင်လက်မှတ်ထိုးတရားခိုင်နှုံးပေါ့ဗျာ။အဲအဲ့ဒါလို့တင်ရင်အဲ့ဒါကိုကျွန်တော်တို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒါအမှုဖွင့်မယ်ပေါ့ဗျာပြီးရင်စုံစမ်းစစ်ဆေးမယ်အဲ့ဒါလိုစုံစမ်းစစ်ဆေးတဲ့အခါမှာခုနကအမတ်ကိုလည်းထုတ်ချေခွင့်ပေးရမယ်အဲ့ဒါ तू က 396 ကဒါကာကြီးခခွေးကန်းငယ်ဒါကာကြီးပေါ့နော်ထူးချင်ဝင်ပေးတယ်ငါကြတော့သူကဘာပြောတော့ဆိုတော့တကယ်လို့တဲ့ကော်မရှင်ကဒီလိုတာဝန်ကပြန်ရုပ်သိမ်းပေးဖို့ရှောက်ထားတဲ့ကိစ္စဟာအဲ့ဒါအကြောင်းယုတ်တိခိုင်လုံနေအရေးယူသင့်တယ်လို့ထင်ရင်ဥပဒေနဲ့အညီဆက်လက်ဆောင်ရွက်ရမည်ဆိုတဲ့စကားလေးဥပဒေနဲ့အညီဆက်လက်ဆောင်ရွက်ရမည်ပြီးတော့အောက်မှာ396ကြတော့အဲ့ဒီလိုတာဝန်ကနေပြန်ရုပ်သိမ်းဖို့အတွက်လိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းရမည်လို့ပြောထားတယ်ဒါကဖွဲ့စည်းပုံမှာဒီလောက်ပဲပါတယ်အဲ့တော့ပြည်သူလူထုအနေနဲ့မိမိတို့ရွေးကောက်တင်မြှောက်လိုက်တဲ့လွတ်တော်အမတ်ကိုပြန်ရုပ်သိမ်းခွင့်ရှိတာမှန်တယ်ဒါမှမဟုတ်ပြန်ရုပ်သိမ်းမယ်ဆိုရင်ဘယ်လိုရုပ်သိမ်းရမယ်ဆိုတဲ့အသေးစိတ်လှုပ်ထုံးလုပ်နေပါတဲ့ဥပဒေကြတော့မရှိဘူ
းအခုနောက်ဆုံးဒီတိုက်ဆိုင်တယ်လို့ပဲပြောရမလားပေါ့နော်သူတို့အဲ့လိုတောင်းဆိုတိုက်တွန်းနေတဲ့တစ်ချိန်တည်းမှာပဲဒီပြည်တော်စုလွှတ်တော်နာယကဖြစ်တဲ့သူရဦးရွှေမန်းကိုဒီကျမတို့ဒီအာဏာရပါတီခေါ်မှာပေါ့နော်ပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌအဖြစ်ကနေဖယ်ရှားလိုက်တဲ့ကိစ္စပေါ်လာတဲ့အခါမှာဒါနဲ့အများတိုက်ဆိုင်နေသလားဆိုပြီးတော့အများစိတ်ဝင်စားနေကြတာပါအဲ့ဒီအပေါ်မှာရောဘယ်လိုသုံးသပ်လို့ရပါလဲရှင်
တိုက်ဆိုင်မှုတစ်ခုလို့လဲပြောရင်ပြောနိုင်ပါတယ်သို့မဟုတ်ဥတီကိုတိုင်ကလည်းပဲလိုလိုလားလားဒီဥပဒေကိုပြတ်ထန်းစေချင်တာလားနှစ်ဖက်စဉ်းစားလို့ရတယ်ပေါ့ဗျာဟိုပထမတစ်ဖက်ကတော့ကျွန်တော်တို့ဟိုအစွဲကင်းကင်းနဲ့ပေါ့နော်အခုလူများထင်တဲ့ဟာကိုခဏလေးဘေးထားပြီးတော့ပြောရရင်စောစောကကျွန်တော်ပြောတဲ့အတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေမှာဒီ right of recall နဲ့ပတ်သက်ပြီးတော့လုတ်ပိုင်ခွဲအာဏာအားလုံးကကော်မရှင်ကိုသူကအပ်ထားတယ်နော်ဒါကတော့လေတော်တော်ထူးဆန်းတယ်အမှန်ကော်မရှင်ရဲ့အလုပ်ကရွေးကောက်တင်မြှောက်ဖို့ပဲအဲ့အမှတ်တွေကိုဖြုတ်ဖို့အလုပ်ဟာအမှန်တော့သူ့ကိုတာဝန်မပေးသင့်ဘူးပေးဖို့လည်းမကောင်းဘူးအရင်တုန်းကလည်းမရှိဘူးဥပမာကျွန်တော်တို့မတ်ဆက်လက်ခက်socialist constitution မှာဆိုဒီဟာလွတ်တော်ပါပဲဆုံးဖြတ်တယ်အမှတ်တရားကိုရုပ်သိမ်းသင့်တယ်လို့ထင်ရင်ဒါလွတ်တော်မှာပဲအစိုးတင်းလွတ်တော်ပါပဲစဉ်းစားပြီးတော့သူတို့ရုပ်သိမ်းနေပေါ့ဗျာအခုကဒီကော်မရှင်ဆိုတဲ့အဖွဲ့တစ်ဖွဲ့ကိုသူကဒီအာဏာကိုသွားပြီးတော့ပေးလိုက်တာအဲ့ဒါနည်းနည်းလေးတရားလွန်ဖြစ်တယ်ပေါ့လေလူတစ်ယောက်ကိုတော်တော်ကိုကြည့်တဲ့အာဏာတိတ်မြင့်တဲ့အာဏာမျိုးကိုလွှဲအပ်တယ်ဒါတွေကတကယ်တော့ပြည်သူလူထုရဲ့လုတ်ပိုင်ခွင့်ကိုကော်မရှင်ကိုသွားခွဲပေးသလိုဖြစ်နေတယ်အဲ့တော့သူရှိအခုရှောက်လွားတွေတင်တယ်အမှုတွေဖွင့်နေပေါ့ဗျာဒါပြန်ရုပ်ပေးပါဒါမျိုးပြန်ရုပ်ဖို့အတွက်ဥပဒေကမရှိတဲ့အခါကျတော့ဒီအမှုတွေက pending ပေါ့သူရှိမှတန်းလန်းဖြစ်နေတယ်သူဆက်မလုပ်နိုင်ဘူးဖြစ်နေတယ်အဲ့တော့အဲ့ဒီအမှုတွေကိုသူကအဆုံးသတ်ချင်တဲ့အခါကျတော့ဥပဒေပြဋ္ဌာန်းပေးဖို့လိုလို့သူကတောင်းတာပါတကယ်တော့ဒါဟိုဥရွှေမန်းကိစ္စနဲ့မပတ်သက်ပါဘူး
တော်တော်တက်တန်းကလည်းတိတ်မကြံတော့ဘူးလေအခုရွေးကောက်ပွဲပဲမကြခင်စတော့မယ်ဆိုတော့အဲ့လိုမကြံဒီတိတ်မကြံတော့တဲ့အချိန်ကလေးမှာပဲအရန်တိုက်ဆိုင်သွားတယ်ဆိုပြီးတော့ဖြစ်နေတာပေါ့နော်အခုအားလုံ
းကျွန်တော်ကတော့ဒါကြောင့်ဟုတ်ဒါဒုတိယအယူအဆကျွန်တော်တိုက်ဆိုင်တာလားခုနတမင်တကာတင်တာလားဆိုတာစဉ်းစားစရာရှိတယ်ဟုတ်တိုက်ဆိုင်နေဆိုတာကဟုတ်စရုပ်ထအချိန်ပြန်တင်လို့သာ ਉ အခုမှတင်နေဆိုရင်တော့ဒါတကြီးတူရဲ့လို့ပြောလို့ရတယ်စရုပ်ထအချိန်ပြန်တင်နေဆိုတော့ဒီမှာဒါကတော့သူလုံးလက်ဆာ proceeding တစ်ခုကိုမဆုံးသေးလို့ဆက်လုပ်တာလို့ပြောနိုင်တယ်လို့ဒါဟိုဥရွှေမန်းကိုဒီဥပဒေအတုံးချပြီးတော့မှဖယ်ကျင်လို့ထင်စရာမြန်စရာဖြစ်လာတယ်အဲ့တော့ဒီနေရာမှာဆွေးနွေးစရာရှိတယ်ဗျစရုပ်ထအချိန်ပြန်မတင်ခင်ရှေ့ပိုင်းကဟာလေးကိုနည်းနည်းလေးကျွန်တော်ပြောပြမယ်အဲ့တော့ဒီဥပဒေကိုဘာဖြစ်လို့အခုလို့ထပ်ခါတင်းနေရတာတော့ဘာဖြစ်လို့တခါတည်းနဲ့အတီမဖြစ်တော့ဆိုတဲ့ရာဇဝင်ကိုသိမှဒါကကျွန်တော်တို့ရှင်းသွားမယ်အဲ့တော့ဒီမှာကတရားခိုင်နှုန်းကနေ recall လုပ်ဖို့အခွင့်အရေးရှိတယ်ဆိုတော့အမတချို့မြို့နယ်ဆိုရင်တချို့မဲဆန္ဒနယ်ကတပေါင်းလောက်ပဲရှိတယ်တချို့ဆို၄၅000လောက်ပဲရှိတယ်ဟိုချင်းမှဆိုအဲ့လောက်ရှိတယ်နည်းနည်းလေးတွေတချို့နေရအဲ့တော့အကြအမြင်မြို့နယ်တခုမှလူတပေါင်းရှိတယ်ဆိုပါတော့မဲပေးနိုင်တယ်လို့အဲ့တော့လူတရားစုလို့ရရင်ဒါအမှုဖွင့်လို့ရနေပြီအဲ့တော့ကျွန်တော်တို့ရဲ့ရွေးကောက်ပွဲစနစ်ကလည်းဒါ FPTP ပေါ့ဗျာနိုင်သူအကူအညီစိုက်တဲ့လောက်ဝင်ပြိုင်မဲအများဆုံးရတဲ့လူကတက်သွားမယ်အဲ့တော့တနေရာမှာ၅ရောက်လောက်ပြိုင်လို့ရှိရင်22ရာနှုန်းလောက်ရရင်အဲ့ဒီလူကအမှအဖြစ်တက်သွားပြီအဲ့လား3ရောက်လောက်ပြိုင်မယ်ဆိုရင်ဒါ30နဲ့45ရခိုင်နှုန်းရရင် तू ကအမှတ်ဖြစ်သွားပြီအဲ့တော့ तू ကအမှတ်ဖြစ်ဖို့အတွက်တောင်းအ ਨੇ ဆုံးအဲ့ဒါလို35 40ရခိုင်နှုန်းမဲရမှ तू မှအမှတ်ဖြစ်ဖို့အခွင့်အလမ်းရှိတယ်အဲ့သူ့ကိုပြန်ဖြုတ်ဖို့ကြတော့တရနှုန်းကဖြုတ်နိုင်တဲ့အခွင့်အာဏာရတယ်ဆိုတော့ तू အမှတ်ဖြစ်ဖို့တော်တော်မလွယ်တဲ့ကိစ္စကိုဖြုတ်ဖို့လွယ်လွယ်လေးဖန်တီးပေးထားသလိုဖြစ်နေတဲ့အတွက်အဲ့ဒီဥပဒေဟာဒါတော်တော်လေးအားနည်းနေတဲ့ဥပဒေနောက်တစ်ခုမှားတာကခွစီပုံအခြေခံဥပဒေမှာဘယ်တော့မှအသေးစိတ်မရေးရဘူး။သူအခြေခံမူလောက်ဖဲရေးရတယ်။ပြည်သူလူထုမှာသူတို့ရွေးတဲ့လူကိုပြန်ပြီးတော့ဖြုတ်ချနိုင်တဲ့အခွင့်အာဏာရှိတယ်။အဲ့ဒီအတွက်လိုအပ်တဲ့ဥပဒေပြဋ္ဌာန်းပေးရမယ်။တော်ပြီ။သူအဲ့လိုတရားခိုင်နှုန်းတို့နေရခိုင်နှုန်းတို့ဘာလုပ်ရမယ်တို့ကိုခွစီပုံမှာရေးလိုက်ရင်နောက်ပိုင်းဥပဒေပြဋ္ဌာန်းတဲ့အခါကျတော့ဒီခွစီပုံကြီးကိုထောက်ထားနေရတဲ့အတွက်ဥပဒေပြဋ္ဌာန်းတဲ့လူတွေကဘောင်ကျင်းသွားရော။တစ်ခုကဒီပြည်သူလူထုရွေးကောက်တင်မြှောက်တဲ့လူကြတော့တရားခိုင်နှုန်းကသဘောမကျရင်ပြန်ဖြုတ်ဖို့အတွက်အမှုဖွင့်နိုင်တယ်။ ဟိုဘက်ကမိုးကြရွှေကိုခန့်ထားတဲ့ပုံကူတွေကြတော့ပြည်သူလူထုကမကြရင်ဖြုတ်နိုင်တဲ့အခွင့်အာဏာမရှိဘူးအဲ့တော့ fair မဖြစ်ဘူးဒီဥပဒေကအဲ့တော့ဒါဒီအလုံးကဖွဲ့စည်းပုံကိုအခြေခံပြီးတော့ဖြစ်လာတာဒါကြောင့်ဥပဒေပြဋ္ဌာန်းလိုက်ဒီဥပဒေက fair ဖြစ်တဲ့ဥပဒေဖြစ်လာမှာမဟုတ်ဘူးဖွဲ့စည်းပုံကိုပြင်ပြီးမှသာဒီလိုဥပဒေကိုရေးဖို့ကောင်းတယ်ဆိုတဲ့အယူအဆကရှိတယ်ဒါကြောင့်မို့လို့အချိန်ချင်းတင်လိုက်တိုင်းဒီပြဿနာကြောင့်ဒီဥပဒေဟာလုံးလို့မရဘူးအဲ့တော့လုံးလို့မရတဲ့ဟာကိုအခုနောက်ဆုံးလွတ်တော်မှာဘာလုပ်တော့ဆိုတော့သူကဇယားခွက်ကြီးနဲ့ဇာရွက်ကိုကတ်လန့်ပြဇယားခွက်ရိုက်ပြီးတော့ဒါကပြည်သူ့လွတ်တော်ရဲ့အယူအဆဒါကအမျိုးသားလွတ်တော်ရဲ့အယူအဆဒါလွတ်တော်၂ရက်ပေါင်းဒီဥပဒေကြေးဆွဲရေးကော်မတီရဲ့အယူအဆဘယ်ဟာကြိုက်တယ်လဲမှတ်ချက်ပေးပါဆိုပြီးတော့သူကဟိုဆွေးနွေးဖို့တောင်မပေးတော့ဘူးဟိုခင်ဗျားဘာကြိုက်တယ်လဲတစ်လုပ်ပေးဆိုတဲ့ပုံမျိုးနဲ့နောက်ဆုံးပြန်တင်တယ်တင်ပြီးတော့အဲ့ဒါပြီးသွားပြီပြီးတဲ့အခါကျတော့အခုဒီမှာပြန်လာတင်တယ်အဲ့တော့ဆိုတော့ခင်ဗျားမေးတယ်လို့ပေါ့ဗျာဘာဖြစ်လို့ဒီလွတ်တော်တက်တာနည်းနည်းလေးကြံတဲ့အချိန်မှာဒီဟာကိုပြန်တင်ရသလဲပြီးတော့ဒီလောက်မကြေမလဲဖြစ်နေတဲ့ကိစ္စတစ်ခုကိုခဏပြန်တင်လုပ်ပြီးတော့မှလိုအပ်ရင်ရွက်ကောက်ပွဲပြီးတော့မှဖွဲ့စည်းပုံပြင်ပြီးတော့မှအလုံးလက်ခံနိုင်တဲ့ဟာပြည်ရေးရေမကောင်းဘူးလားเนาะလှုပ်လို့ရရတာနဲ့ဘာဖြစ်လို့အခုလိုကတ်ပြီးတော့ဟလာဒီနေ့ပဲဥက္ကရာယာဒူကဖြုတ်တယ်နောက်တနေ့လွတ်တော်စတာနဲ့ဒါကိုအရင်အတီးပြုတ်ပေးပါလို့တောင်းဆိုလာတော့ဆွဆွဲမယ်ဆိုလဲဆွဆွဲစရာဖြစ်တာပေါ့ဗျာ
အခုဒီဥပဒေကလည်းတပိုင်းပေါ့လေအဲ့တော့မြန်မာနိုင်ငံရေးအခြေအနေပေါ့အခုဒီလွတ်တော်ထဲမှာကျွန်တော်တို့အရင်တော့ကလည်းခဏခဏဆွေးနွေးခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လာလို့ရှိရင်ဒီစစ်တပ်ကကိုယ်စလေတွေရှိနေသည်များကာလပတ်လုံးပြင်စရာအကြောင်းမရှိဘူးဆိုတော့ဒါတာမန်လူပဲနေတောင်မှသိပါတယ်လေအဲ့တော့ဒီလွတ်တော်မပြီးခင်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတော့ရေထဲမျောသွားပြီလို့ပဲပြောရမှာပေါ့နော
်ပြင်မှုကိစ္စကတော့အစတည်းကဒီဥပဒေကစရေးကလေးကကိုစစ်သားတွေရေးထားတာနော်တိုင်းပြည်ကိုဒီစစ်တပ်ကရတ်သက်ပံပုံစံတစ်မျိုးမဟုတ်တစ်မျိုးနဲ့အုပ်ချုပ်လို့ရအောင်ရေးပြီးရေးထားတာရေးကြတဲ့ကသူတို့ကသိတယ်တစ်ချိန်ကြာရင်ပြင်မှာပဲဆိုတော့သူတို့ကသိပြီးသားဒါကြောင့်အစတည်းကပြင်လို့မရအောင်86ရာနှုန်းသဘောတူမှပြင်လို့ရမယ်ဆိုပြီးသူတို့က25ရာနှုန်းမှရထားတယ်အဖြစ်အရှင်းရှင်းလေးအဲ့တော့အခုရွေးကောက်ပွဲပြီးရင်ပြင်လို့ရမလားမရဘူးဘာဖြစ်လို့လဲဆိုတော့25ကျပ်သားပြန်ပါလာတာပဲဒီ25ရာနှုန်းကရှိနေအောင်ပါပဲအဲ့တော့25ရာနှုန်းရှိနေရင်နောက်တစ်ခါပြန်ပြီးတော့ဒီရွေးကောက်ပွဲပြီးလို့ပြန်တင်ရင်လည်းပဲဒီ25ရာနှုန်းသဘောမတူရင်ဒီဖွဲ့စည်းပုံမှာပြင်လို့မရဘူးဒါကြောင့်ကျွန်တော်ကအစတည်းကဒီဖွဲ့စည်းပုံမှာပြင်လို့မရတဲ့ဖွဲ့စည်းပုံကျွန်တော်တို့လောက်ရမှာအသိရေးပြီးအစားထိုးတဲ့နီလန်းကိုပဲရှာရမယ် formal way နဲ့ပြင်လို့မရတော့ဘူးကျွန်တော်တို့က informal way နဲ့သွားမှပြင်လို့ရမယ်အခုလက်တွေ့ပဲလေတော်ကဆုံးဆိုရင်ပြောသလိုပဲအခုကြည့်ကျွန်တော်တို့နှစ်နှစ်ခွဲအချိန်ပြီးပြင်ဖို့ကြိုးစားတယ်ဥွှေမန်းကိုတိုင်းကလိုလိုလားလားကြီးပြင်ဆင်ခြင်းတဲ့သဘောမျိုးပြပြီးတော့ဟာလာမဲတွေပါတွေတောင်ဝင်ပေးခဲ့တယ်သို့တော်အောင်မှမအောင်မြင်မယ်အဲကြောင့်ဒါအစတည်းကမအောင်မြင်နိုင်တဲ့လမ်းကြောင်းမှာပဲဖွဲ့စည်းပုံချင်ဥပဒေပြင်ဆင်ရေးဆိုတာကတော့
โอเคဥရှိမန်းအနေနဲ့ရလဲပေါ့เนาะ तू อ่ะပြည်သူเนี่ยတသားတည်းဖြစ်ပါတယ်ဆိုတာကို तू อ่ะပြကျင်တယ်ပြကျင်တဲ့အနေနဲ့ပေါ့လေမိဃမတ်တာလေးပြောင်းလိုက်တာပါတကယ်တော့လဲအဲ့လောက်ပြောင်းုံနဲ့လဲနိုင်ငံမြန်မာနိုင်ငံကြီးအခြေအနေကပြောင်းလဲတော့ကို
တောင်းမရှိပါဘူးဟုတ်ပ
ါโอเคပါဟိုနောက်ဆုံးဒီမှာမေးချင်တာတော့ပေါ့ဒီအခုပြောနေတဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်များတာဝန်မှာယုံသိချင်းဆိုင်ရာဥပဒေကို NLD ရဲ့ဥပဒေအကြံပေးတယောက်အနေနဲ့ပေါ့เนาะအဲ့ဒါကိုဘယ်လိုသဘောရပါလဲ NLD အနေနဲ့ဆိုလို့ရှိရင်ဒါကိုပြင်သင့်တယ်လို့ယူဆပါလားအဲကျွန်တော်ဖြတ်သင့်တယ်လို့ယူဆပါ
မဟုတ်ဒီဥပဒေကိုကျွန်တော်တို့ကလောလောဆယ်အတီးပြုတ်ရေးကိစ္စကိုသဘောမတူဘူးဒါကျွန်တော်တို့က in written လဲကျွန်တော်တို့အမှတ်တွေကိုကျွန်တော်တို့အကြံပေးထားတာရှိတယ်ခုနကတရားခိုင်နှုန်းကပြန်ပြီးတော့ recall လုပ်လို့ရတယ်ဆိုတဲ့အချက်ကဒါကျွန်တော်တို့လက်မခံနိုင်ဘူးဒါကို20ရာခိုင်နှုန်း NLD ကပြင်ညာတယ်ဒါတို့20ရာခိုင်နှုန်းပြင်ဖို့လည်းပဲမဖြစ်နိုင်ဘူးဖွဲ့စည်းပုံက100ရာခိုင်နှုန်းပြောထားတဲ့အတွက်ကျွန်တော်တို့ကဒါကိုသိတယ်။ဒါကြောင့်ကျွန်တော်တို့ကဒီဟာကိုပယ်နိုင်မဲထားခြင်းလေ။ဒီဥပဒေကဒါ NLD ဘက်ကသဘောထားကအတိမပြည့်ဘူးသဘောမတူဘူး။ဒါကြောင့်ပယ်နိုင်မဲထားပါ။နောက်မှဖွဲ့စည်းပုံကိုလိုအပ်တယ်လို့ပြင်ပြီးတော့မှဒီဥပဒေကိုဆွဲမယ်ဆိုတာ NLD ကဒီလိုသဘောထားရှိတယ်။ဟုတ်ကဲ့ပါ။ကျေးဇူးအ
များကြီးတင်ပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးပဲ
။
မဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်။ VOA American အသံရဲ့တင်ဆက်မှုတွေညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line တို့မီတာ24 25နဲ့30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ဆက်ခွင့်ရင်းညအပတ်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 24 25 30နဲ့ 51 တို့အပြင် line meter 190တို့ကပါတိုးချဲ့ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှာပေးစာများကဘာတော်လွှားထူးခြားစံပြသတင်းတွေအစီအစဉ်ကိုနားဆင်ရမှာပါ။အခုပထမအဦးဆုံးတော့တင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးလိုပါတယ်။ငွေကြေးတန်ဖိုးကျဆင်းမှုပြဿနာပဟိုပန်ဖြေရှင်းနိုင်မလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးဆိုင်ရာပြဿနာပေါင်းစုံနဲ့အကြအတဲတွေကြုံတွေ့နေရခြင်း၊ငွေဘူးရာကင်းမောက်ဆိုသလိုတပြိုင်နက်တည်းဖြစ်လာတဲ့ပြဿနာတစ်ခုကတော့ဘဏ်တချို့ပြိုလဲတော့မယ်ဆိုပြီးပြည်သူတွေကအနှံ့ငွေတွေထုတ်ယူနေကြတဲ့ကိစ္စနဲ့မြန်မာကျပ်ငွေတန်ဖိုးအလျင်မြန်ကျဆင်းလာနေတဲ့ပြဿနာတွေပဲဖြစ်ကြပါတယ်။ဒီပြဿနာတွေကိုတစ်ခုချင်းကောင်းကောင်းမွန်မွန်မဖြေရှင်းနိုင်ရင်တိုင်းပြည်အတွက်နိုင်ငံရေးစီးပွားရေးအထွေထွေအကျပ်တဲအခြေအနေမျိုးအထိဆက်ရောက်သွားနိုင်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ဘဏ်နဲ့ငွေကြေးဆိုင်ရာပြဿနာတွေကဘာတွေလဲ။ပြဿနာအတိမ်နဲ့ဘယ်လောက်ထိရှိနေသလဲ။ဒါတွေကိုသက်ဆိုင်ရာဗဟိုဘဏ်နဲ့အစိုးရအဖွဲ့ကကောင်းကောင်းမွန်မွန်ဖြေရှင်းနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းလက်တလောဖြစ်ပေါ်နေတဲ့ပြဿနာကတော့ပုဂ္ဂလိကဘဏ်တချို့ပြိုလဲတော့မယ်ဆိုတဲ့ကောလာဟလတွေထွက်ပြီးငွေအနှံထားသူတွေတွားရောက်ထုတ်ယူနေကြတာပါ။အထူးသဖြင့်မြန်မာနိုင်ငံမှာငွေရင်းအတောင်ဆုံးဆက်သွယ်သူဖောက်တဲ့အများဆုံးအောင်မြင်မှုအရဆုံးကမ္ဘောဇာဘဏ်တွေမှာဖြစ်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးဗဟိုဘဏ်တာဝန်ရှိသူတွေကရောကမ္ဘောဇာဘဏ်တာဝန်ရှိသူတွေကပါရှင်းကြလင်းကြပါရဲ့။ကောလာဟလရီမှန်မှန်တဲ့အကြောင်းဗဟိုဘဏ်အနေနဲ့ဘယ်ပုဂ္ဂလိကဘဏ်တစ်ခုခုကိုမှပိတ်သိမ်းမှာမဟုတ်တဲ့အကြောင်းဘဏ်တစ်ခုခုအခက်အခဲပြဿနာပေါ်လာရင်လဲအဲ့ဒီဘဏ်တွေဟာဗဟိုဘဏ်စည်းမျဉ်းစည်းကမ်းတွေအောက်မှာလက်ပတ်နေတာဖြစ်တဲ့အတွက်ဗဟိုဘဏ်ကနေအပြည့်အဝကူညီပေးနိုင်တဲ့အခြေအနေရှိကြောင်းသတင်းထုတ်ပြန်ကြပါတယ်။တကယ်တော့ပြည်သူတွေဟာ2000ပြည့်နှစ်နောက်ပိုင်းပြိုလဲခဲ့တဲ့ပုဂ္ဂလိကဘဏ်တွေပြဿနာကိုအခြေခံထားစဉ်းစားဆိုရင်ပြီးအခုလိုအနှံ့ငွေတွေထုတ်ယူနေကြတာပါဒါပေမဲ့သတင်းကောင်းတစ်ခုကတော့အဲ့ဒီလိုကမ္ဘောဇာဘဏ်ကနေငွေထုတ်ယူခဲ့သူအများစုဟာအစိုးရမြမစီးပွားရေးဘဏ်တွေမှာပြောင်းလဲအနှံ့နေကြတဲ့သတင်းမှာဒီသတင်းအရပြည်သူတွေဟာဘဏ်တစ်ခုကနေအနှံ့ငွေတွေကိုပြန်ပြီးထုတ်ယူနေပေမဲ့အခြားဘဏ်တစ်ခုခုမှာပြန်အပ်တယ်ဆိုတာကြောင့်ဘဏ်တွေအားလုံးကိုထိန်းကွက်နေရတဲ့ဗဟိုဘဏ်အတွက်ဘာပြဿနာမှအထူးအထွေဖြစ်ပေါ်စေမှာမဟုတ်ပါဘူးတကယ်လို့အငွေပြန်ထုတ်တာများလို့အခြေအနေရိုင်းသွားနိုင်တဲ့ဘဏ်တွေကိုကြောထောက်နောက်ခံပြုပေးဖို့ငွေကြေးအလုံးလောက်ရှိနေလို့ပဲဖြစ်ပါတယ
်ဒီပြဿနာထက်အရေးကြီးတာကမြန်မာကျပ်ငွေမတည်မငြိမ်ဖြစ်နေပြီးတန်ဖိုးလည်းအလျင်မြန်ကျဆင်းနေတဲ့ကိစ္စပါပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကအမေရိကန်ဒေါ်လာနဲ့လဲလှယ်ရင်မြန်မာကျပ်ငွေတန်ဖိုးဟာ1300ဝန်းကျင်နီးပါးအထိကျဆင်းသွားတာတွေ့နိုင်ပါတယ်သမ္မတဦးသိန်းစင်အစိုးရအဖွဲ့အစည်းတက်လာကစားကဒေါ်လာကျပ်800ဆွန်းဆွန်းရှိရာကနေတွက်ရင်60ရာခိုင်နှုန်းကျော်အထိအလွန်အမင်းဆန်ကျင်တင်တန်ဖိုးကျသွားတာဖြစ်လို့အတော်လေးကိုစိုးရိမ်မှုကောင်းပါတယ်အထက်ပြေကတော့သမရဦးသိန်းစိန်အစိုးရလက်ထက်မြန်မာကျပ်ငွေနဲ့ဘဏ်စည်ရင်းရှိသူစုဆောင်းထားသူပိုင်ဆိုင်သူတွေရဲ့ငွေ60ရာခိုင်နှုန်းအထိအသလွတ်ဆုံးရှုံးသွားရတယ်ဆိုတဲ့သဘောလဲတက်ရောက်နေပါတယ်အခုလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းတာနဲ့ပတ်သက်ပြီးဗဟိုဘဏ်ကဦးဆက်အောင်အပါအဝင်တာဝန်ရှိသူတွေကရှင်းကြလင်းကြပါတယ်သူတို့အဆိုအရကမ္ဘာမှာအမေရိကန်ဒေါ်လာဈေးမြင့်တက်လာတာဖြစ်တဲ့အတွက်အဲ့ဒီတန်ကိုမြန်မာနိုင်ငံကခံရပြီးမြန်မာကျပ်ငွေတန်ဖိုးလည်းကျဆင်းရတာပါလို့ဆိုပါတယ်တကယ်တကယ်အဲ့ဒီအပြည့်ဝမမှန်ကန်ပါဘူးလွန်ခဲ့တဲ့6လဝန်းကျင်2015ဖေဖော်ဝါရီဒုတိယအပတ်ကအမေရိကန်ဒေါ်လာရဲ့တန်ဖိုးဟာမြန်မာကျပ်ငွေ1035ကျပ်စင်ကာပူဒေါ်လာကျပ်860တယူရိုကျပ်1160ထိုင်းတဘတ်30ကျပ်တရုတ်ယွမ်ငွေ165ကျပ်ပတ်ဝန်းကျင်စီဈေးပေါက်ပါတယ်လက်ရှိဩဂုတ်လ20ရက်ပေါက်ဈေးမှာတော့အမေရိကန်ဒေါ်လာကျပ်1300စင်ကာပူဒေါ်လာကျပ်920တယူရိုကျပ်1420ထိုင်းတဘတ်38ကျပ်တရုတ်ဒီယွမ်ကျပ်200ဝန်းကျင်ဈေးပေါက်လာပါတယ်
အတိတ်ဘက်ကတော့6လအတွင်းမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းယင်26ရာခိုင်နှုန်းစင်ကာပူဒေါ်လာနဲ့နှိုင်းယင်21ရာခိုင်နှုန်းယူရိုငွေနဲ့နှိုင်းယင်22ရာခိုင်နှုန်းထိုင်းဘတ်နဲ့နှိုင်းယင်19ရာခိုင်နှုန်းတရုတ်ယွမ်ငွေနဲ့နှိုင်းယင်22ရာခိုင်နှုန်းထိကျဆင်းလာတာပါအကြမ်းမြင့်တွက်ယင်မြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းယင်26ရာခိုင်နှုန်းဝင်းကျင်အချောင်းငွေကြေးတွေနဲ့နှိုင်းရင်ပြက်မြ20ရာခိုင်နှုန်းကျော်ကျဆင်းသွားခဲ့တာပါဒါကိုကြည့်ရင်ဥဆက်အောင်နဲ့ဗဟိုဘဏ်တာဝန်ရှိသူတွေရှင်းလင်းချက်အပြည့်အဝမမှန်ဘူးဆိုတာတွေ့နိုင်ပါတယ်တကယ်တော့6လအတွင်းမြန်မာကျပ်ငွေတန်ဖိုးဒီလောက်ကျဆင်းသွားတယ်ဆိုတာပမာဏအလွန်များပါတယ်လက်တလုံးပြည်သူတွေအနေနဲ့ဗန်မာငွေသွားအပ်ထားရင်တစ်နှစ်10ရာခိုင်နှုန်းအောက်ပဲအတိုးရပါတယ်လက်ရှိကျပ်ငွေတန်ဖိုးကျဆင်းမှုကိုကြည့်ရင်ဗဟိုဘဏ်ရဲ့အတိုးနှုန်းဟာငွေဖောင်းပွားမှုနှုန်းကိုလိုက်မမီဘူးဆိုတာထင်ရှားပါတယ်။ဒီအတွက်ပြည်သူတွေဟာသူတို့ပိုင်ဆိုင်မှုတွေကိုတန်ဖိုးမကျဆင်းအောင်ကာကွယ်ဖို့အတွက်ကျပ်ငွေကိုစုဆောင်းသိမ်းဆည်းရမယ်အစားအခြားဒေါ်လာနိုင်ငံခြားငွေကြေးတစ်ခုခုဒါမှမဟုတ်ရွှေနဲ့ယင်းနှီးမြုပ်နှံမှုတစ်ခုခုဘက်ကိုခြေဦးလှည့်မှာကတော့အသေးချပါပဲ။ဒီအခါမှာဒေါ်လာနိုင်ငံခြားငွေနဲ့ရွှေဝယ်လိုအားများပြီးနိုင်ငံခြားငွေတန်ဖိုးတွေမြင့်တက်ကျပ်ငွေတန်ဖိုးတွေကျဆိုတဲ့အခြေအနေဝဲကရက်ထဲကိုရောက်သွားမှလည်းမလွဲပါဘူးပြဿနာကိုစမ်းစစ်ကြည့်ရင်ဒေါ်လာနဲ့နိုင်ငံခြားငွေကြေးဈေးနှုန်းမြင့်တက်မှုမြန်မာကျပ်ငွေတန်ဖိုးကျဆင်းမှုဟာဒီတစ်ချက်ထဲကြောင့်ဖြစ်တာတော့မဟုတ်ပါဘူးအစိုးရရဲ့ဘတ်ဂျက်လုံငွေပြမှုကုန်သွယ်ရေးမှာလုံငွေအကြီးအကျယ်ပြမှုတွေဟာပြဿနာရဲ့အရင်းအမြစ်တွေဖြစ်ကြောင်းသမရရဲ့စီးပွားရေးအကြံပေးအဖွဲ့ခေါင်းဆောင်ဒေါက်တာဦးမြင့်ကတရားဝင်ထောက်ပြထားပြီးဖြစ်ပါတယ်။ဒါ့အပြင်မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုဟာကုန်စည်နှုန်းမြင့်တက်မှုနဲ့ဓာတ်ရိုက်ဆက်ဆက်နေပြီးပြည်သူတွေအစိုးရဝန်ထမ်းတွေရဲ့နေ့စဉ်နေထိုင်မှုဘဝကိုရိုက်ခတ်တဲ့ကြီးမားတဲ့ပြဿနာကြီးတစ်ခုလည်းဖြစ်ပါတယ
်။ဗန်ဒီရဲ့ကောလာဟလပြဿနာကိုဖြေရှင်းဖို့မခက်ပေမဲ့ကျပ်ငွေတန်ဖိုးကျတဲ့ပြဿနာကြီးဖြေရှင်းဖို့အတွက်ကတော့ဖြက်လန်းဤဆေးမိတို့ဤတော့မရှိပါဘူး။ပြဿနာအရေးကြီးရင်အရေးကြီးသလိုအစိုးရဟာအရေးပေါ်အစည်းအဝေးလိုမျိုးခေါ်ယူပြီးဘတ်ဂျက်လျှော့ချဖြတ်တောက်တာမျိုးလုပ်ရပါလိမ့်မယ်။ကုန်သွယ်ရေးလုံငွေပြမှုကိုလျှော့ချနိုင်မဲ့နည်းလမ်းတွေရှာဖွေအကောင့်ထည့်ဖော်ရပါလိမ့်မယ်။အခြားတစ်ဖက်ကလည်းကျပ်ငွေတန်ဖိုးတည်ငြိမ်ရေးဘိုးဘဏ်ကိုလုံပန်ခွင့်အပြည့်အဝပေးတာမျိုးလုပ်ရပါလိမ့်မယ်။ဒေါက်တာဦးမြင့်အကြံပြုသလိုဘိုးဘဏ်အတွက်နိုင်ငံသားပညာရှင်တွေပါတဲ့အကြံပေးအဖွဲ့ဖွဲ့တာရေချင်းရှိတဲ့မြန်မာလူမျိုးကိုဘိုးဘဏ်ဥက္ကဋ္ဌအဖြစ်ပြောင်းလဲခန့်အပ်တာမျိုးတွေအပါအဝင်ကျန်ွေတံမိုးတည်ငြိမ်ရေးကုစားနိုင်မဲ့လုပ်ငန်းအားလုံးအ мян အကောင့်ထဲပို့ဖို့လိုနေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်အပြီးမှာတော့အခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မပေးစာကဏ္ဍကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတန်တာကျော်ကတင်ဆက်ထားပါတယ်။နားဆင်ကြည့်ရအောင်ပါရှင်။
ပါရှင်ဖီယိုယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုံနဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်နေအချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်ဖီယိုရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးပြီးစာရေးလာတဲ့သောရရှင်တယောက်ကတော့ Facebook က VOA စာမျက်နှာပေါ်မှာစာရေးလာတာဖြစ်ပါတယ်သူကကျွန်တော်တို့တင်ဆက်ပေးတဲ့ကဘာတလွားခေးသွားအစီအစဉ်ကိုကြည့်ရှုပြီးတော့အခုလိုစာလေးရေးလာတာပါ VOA အကိုအမများခင်ဗျားတဲ့တခုလောက်တောင်းဆိုချင်ပါတယ် VOA ရဲ့တင်ဆက်မှုမှာကဘာတလွားခေးသွားကဘာဘကအထင်ပေါ်ကျော်ကြားတဲ့နေရာတွေခေါ်သွားပေးတဲ့အစီအစဉ်မှာဖျောက်ပွင့်ရတဲ့နေရာကိုရောကျေးဇူးပြုပြီးတော့ခေါ်သွားပေးပါလို့ဒီတော်ရရှင်တောင်းဆိုလာပါတယ်တော်ရရှင်ကိုပို့ဖြစ်ပါတယ်ရှင်ဟုတ်ကဲ့အစီအစဉ်တင်ဆက်ပေးတဲ့မတ်စုမြတ်မုံကိုပြောလိုက်ပါမယ်နော်ကျမတို့ view ကပြီးခဲ့တဲ့ကြာသပတေးနေ့တုန်းကထုတ်လွှင့်ပေးလိုက်တဲ့ဒီကမ္ဘာထိပ်တန်းရောက်သတင်းတပုတ်နဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာကြတာမှာတော့ဒီသတင်းကတော့ American သမ္မတဟောင်း Jimmy Carter ကင်ဆာရောဂါဝင်တာခံစားနေရတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။သူဒီရောဂါဖြစ်နေတဲ့ကြားထဲကသတင်းစာရှင်းလင်းပွဲလုပ်သွားတာကိုသတင်းတင်ပြပြီးတော့သောရရှင်ဂုံဆွေဆိုတဲ့သောရရှင်က Mr. Carter ဟာကမ္ဘာမှာအတော်ဆုံးဆေးဆက်ညှိနှိုင်းရေးသမားပါသူကိုဆုံးရှုံးရင် US နဲ့အတူကဘာကြီးအတွက်ဆုံးရှုံးမှုပါပဲဆိုပြီးတော့တုံ့ပြန်ရေးသားလာပါတယ်။ရတနာဆိုတဲ့တော်ရရှင်ကလေသူတို့နိုင်ငံသမရဟောင်းကတော့တေဖို့နီးနေတာတော့ အေးစေးတည်ငြိမ်နေတယ်။ဒုနိုင်ငံမှာတော့ခေါင်းဆောင်တွေကမသေးတော့မဲ့အတိုင်းလုပ်နေတာတရားကြစရာကောင်းနေပါပြီဆိုပြီးတော့ရေးလာပါတယ်ရှင်။ကိုပေါ့ဆိုတဲ့သောရရှင်ကကျွန်တော်ဗုဒ္ဓဘာသာဝင်တူပါတဲ့ကျွန်တော်သာသူ့လိုဖြစ်ခဲ့ရင်သူ့လိုတင်မင်းကိုတည်ငြိမ်စွာနဲ့ရင်ဆိုင်နိုင်မှာမလားဆိုပြီးတော့မေးခွန်းထုတ်လာတာပါ။အမေရိကန်သမ္မတဟောင်းဂျီမီကာတာကန်ဆာဝင်နာခံစားရတယ်ဆိုတဲ့သတင်းကြောင့်လူများအတော်ကိုစိတ်ထိခိုက်ကြတာတွေ့ရပါတယ်။ဒီလိုပဲနောက်ထပ်စိတ်ထိခိုက်စရာအထူးကောင်းတဲ့သတင်းတစ်ပုဒ်ကတော့ထိုင်းနိုင်ငံကပောက်ကွဲမှုသတင်းမှာပဲသတင်းရှင်တွေလည်းသိကြမယ်ထင်ပါတယ်။ထိုင်းနိုင်ငံကအေယာဝင်လေးမျက်နှာဖိအားမှာဖောက်ခွဲတိုက်ခိုက်မှုဖြစ်ပွားခဲ့လို့လူတော်တော်များများသေဆုံးပြီးတော့လူများပြဒဏ်ရာရသွားတဲ့သတင်းကိုသတင်းရှင်တွေကြားမယ်ထင်ပါတယ်။ပောက်ကွဲမှုစဖြစ်တဲ့ဩဂုတ်လ18ရက်နေ့မှာကျမတို့ VOE ကနေဘန်ကောက်မြို့နယ်ပောက်ကွဲမှုလူများပြသေဆုံးဆိုတဲ့ကောင်းစဉ်နဲ့သတင်းထုတ်လွှင့်ပေးလိုက်တာကိုသတင်းရှင်တယောက်တုံ့ပြန်ရေးသားလာတဲ့စာကိုဖော်ပြပေးကြပါတယ်ရှင်။
ကျွန်တော်နေတဲ့ Lushbury ဘက်မှာလည်းအ мян လမ်းမကြီးကိုစစ်ဆေးဂိတ်တွေချပြီးတော့စစ်ဆေးနေတာတွေတွေ့ရပါတယ်။ဒီကအ мян လမ်းကထိုင်းတောင်ပိုင်းနဲ့ဆက်သွယ်နေတော့ပို့ပြီးတော့ကြက်မှတ်နေတာထင်ပါလေ။မနေ့ကညနေကတော့အလုတ်သိန်းလို့ပြန်လာတဲ့ဆောက်လုပ်ရေးလုပ်သားတွေကိုရက်တန့်ခိုင်းပြီးတော့စစ်ဆေးနေတာတွေ့ရပါတယ်။အထောက်ထားခိုင်လုံစွာမရှိတဲ့သူတွေကိုဒီရက်တွေမှာသတိဝိရိယနဲ့တွာလာကြဖို့သတိပေးချင်ပါတယ်။မြန်မာနိုင်ငံသားတွေဘေးကင်းကြပါစေ
။ဒါကတော့ထိုင်းနိုင်ငံမှာနေထိုင်တဲ့သရရှင်တယောက်ဒီပောက်ကွဲမှုဖြစ်တဲ့နေကပဲကျွန်တော်တို့ VOE ကထုတ်လွှင့်ပေးတဲ့သတင်းကိုနားဆင်ပြီးတော့အခုလိုတုံ့ပြန်စာရေးလာတာဖြစ်ပါတယ်။နောက်တစ်နေ့ဩဂုတ်လ18ရက်နေ့မှာတော့နိုင်ငံတကာကနေပြီးတော့ထိုင်းနိုင်ငံမှာရောက်နေတဲ့သူတို့ရဲ့နိုင်ငံသားတွေကိုသတိရှိကြဖို့သတိပေးစာတွေထွက်လာသလိုဘန်ကောက်မှာရှိနေတဲ့မြန်မာနိုင်ငံသားတွေကိုလည်းမြန်မာတန်ယုံကသတိပေးထုတ်ပြန်ချက်ထွက်လာတာပါဒီသတင်းကိုကျမတို့ VOE ကတင်ဆက်ပြီးတော့ဟိတ်ဟိတ်ဆိုတဲ့သရရှင်ကအခုလိုမျိုးတုံ့ပြန်ရေးသားလာပါတယ
်ဗရီသဘယ်နိုင်ငံကိုပဲရောက်ကျွန်တော်တို့ညီကိုမောင်နှမမြန်မာနိုင်ငံသားတွေသတိရှိကြပါညအချိန်မတော်မထွက်ကြပါနဲ့အပျော်မလွန်ကြပါနဲ့စားတောက်တဲ့ရင်လေကိုခန်းထဲမှာပဲတခါလေဝယ်ယူစားတောက်ကြပါလူသားလူလွာရှိတဲ့အချိန်အပြင်မှာတွားလာကြပါညအချိန်မတော်လူသူမရှိတဲ့အချိန်မျိုးမှာအပျော်မလွန်ကြပါနဲ့ဖရားတရားလည်းမမေ့ကြပါနဲ့သူတစ်ပါးတိုင်ပြီမှာနေရင်သူတစ်ပါးစီမင်းစီကဲနဲ့နေထိုင်ကြပါဗျာ
အဲ့နောက်20ရင်းကတင်ဆက်ပေးခဲ့တဲ့ထိုင်းနိုင်ငံအတွင်းပြီးခဲ့တဲ့ရက်ပိုင်းမှာဖြစ်ပွားခဲ့တဲ့ဘုံကွဲမှုကြီးကြောင့်မြန်မာနိုင်ငံကလုံးလုံးနေတဲ့နေရာတော်တော်များများကလုပ်ငန်းတွေထိခိုက်မှုရှိတယ်ဆိုတော့ view ကတင်ဆက်ပေးတဲ့ရုပ်မြင်သံကြားသတင်းနဲ့ပတ်သက်ပြီးတော့သောရရှင်နေသူရဲ့အမြင်တွေကိုရေးလာတာဒီကိုဆက်ပြီးတော့တင်ပြပေးစမှာ ड़ी မျိုးမင်းဟန်ဆိုတဲ့သောရရှင်က
နေဆက်မှာတော့အရန်ဆိုးတယ်ကျွန်တော်တငငချင်းတောင်ဘာအမှုမှမရှိဘဲနဲ့ဖန်ခန့်ထီတယ်ကားရီသိမ့်ခန့်ထီတယ်တယောက်ကိုဘတ်တသိန်းနဲ့ပြန်သွားနှုတ်ရတယ်ကျွန်တော်ကိုယ်တိုင်လည်းကားပါဖန်ခန့်ထီတယ်ဘာလို့ဖန်လဲအခုထိစဉ်းစားလို့မရသေးဘူးတခါမှမတွေ့ဘူးတဲ့ထိုင်းရဲတွေနဲ့တွေ့နေရတယ
်ဒီသတင်းနဲ့ပတ်သက်ပြီးတော့ Boy Chain ဆိုတဲ့ဒေါ်ရာရှင်ကလည်းအခုလိုမျိုးထိုင်းနိုင်ငံရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ပါဆိုပြီးတော့3ပေးရေးသားလာပါတယ
်အခုအချိန်မှာထိုင်းမှာရှိတဲ့မြန်မာပြည်သူပြည်သားအားလုံးအသွားအလာအနေထိုင်နဲ့အပြောအဆိုလေးတွေစင်ကျင်စေခြင်းပါတယ်တရားခံကိုမမိရင်ထိုင်းနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ခီးသွွားလုပ်ငန်းကိုထိခိုက်မှာပါမမိရင်မိအောင်လုပ်မှာပဲမြန်မာပြည်သူပြည်သားအားလုံးပေးရန်ကင်းကြပါစေ
။ဘန်ကောက်မှာရောက်နေတဲ့သောရရှင်အာကာထုံးကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုရေးသားပြီးတော့ဝေမျှလာပါတယ်
။ပောက်ကွဲပြီးနေရဲ့ကြာမှာကျွန်တော်မြို့ရဲကိုသွားလဲဖြစ်ပါတယ်။ပလိတ်ဆိုလည်းမပြောနဲ့တော့လမ်းမှာပြည့်သိနေရော့ကြောချင်တာကမြန်မာပြည်သားတွေသွားလာသတိရှိကြပါ။မြန်မာပြည်သားတွေကြားညက်ပြီးတော့အဖမ်းခံရမှာစိုးလို့ပါ
။ဒါကဗီဒီယိုကတင်ဆက်ပေးတဲ့ရုပ်မြင်သံကြားဒီထိုင်းနိုင်ငံအတွင်းမှာပောက်ကွဲမှုကြောင့်မြန်မာနိုင်ငံမှာအလုပ်လုပ်နေတဲ့နေရာတွေကိုရိုက်ခတ်မှုတွေရှိနေပါတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့သရရှင်နေသူရဲ့အတွေ့အကြုံတွေကိုမျှဝေရေးသားလာကြတာဖြစ်ပါတယ်ဒီထိုင်းပောက်ကွဲမှုဟာနိုင်ငံတကာအကြမ်းဖက်မှုနဲ့မပတ်သက်ဘူးဆိုပြီးတော့ထိုင်းအာဏာပိုင်တွေပြောလိုက်တာကိုဩဂုတ်လ20ရက်နေ့ကကျမတို့သတင်းတင်ဆက်ပြီးတော့သရရှင်မောင်မျိုးမင်းထက်ကတော့
သူများနိုင်ငံများကိုယ်တိုင်လည်းကြိုးစားသလိုနိုင်ငံအတွက်ဆိုကူညီမဲ့သူကူညီနိုင်တဲ့သူလည်းကမ်းလှမ်းမှုကိုဝင်မလဲဘူးတို့များတော့ပိုင်ရှင်မဲ့စုံစမ်းတဲ့နဲ့ဇလန့်ဆုံနေပြီ
ဒါကတော့သရရှင်မောင်မျိုးမင်းထက်ထိုင်းဘုံကွဲမှုမှာနိုင်ငံတကာအကြမ်းဖက်မှုနဲ့မပတ်သက်ဘူးဆိုပြီးတော့ထိုင်းအာဏာပိုင်တွေပြောတဲ့သတင်းကိုနားဆင်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုတုံ့ပြန်ရေးသားလာတာဖြစ်ပါလိမ့်ရှင်သရရှင်ရဲ့ကိုပိုင်မြင်နေတဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်နော်အခုတော့သရရှင်ကိုအနောက်တိုင်းဒေလီတပုတ်နဲ့ဖျော်ဖြေပေးကြပါတယ် Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆီမှာနံပါတ်1ချိန်နေတဲ့သတင်းလေးဖြစ်ပါတယ်နံပါတ်1နေရာကို OMI သိဆိုထားတဲ့ Cheerleader ဆိုတဲ့တချင်းကရောက်ရှိနေတာဖြစ်ပါတယ်။သွားရရှင်နေနားဆင်ခံစားကြပါဦးရှင်
။ When I need motivation, my one solution is my queen, cause she stays strong. Yeah, yeah. She is always in my corner right there when I wanna. All these other girls are tempting, but I'm empty when you're gone and they say, "Do you need me?" I'm pretend do I make you feel like cheating I'm like no not really cause oh I think that I found my myself a cheerleader. She is always right there when I need her. Oh, I think that I found myself a cheerleader. She is always right there when I need her. She walks like a model. She grants my wishes like a genie in a bottle. Yeah, yeah, 'cause I'm the wizard of love and I got the magic wand. All these other girls are tempting, but I'm empty when you're gone. And they say, do you need me? Do you think I'm pretty? Do I make you feel like cheating? I'm like, no, not really, 'cause oh, I think that I found myself a cheerleader. She is always right there when I need her. That I found myself a cheerleader. She is always right there when I need her.
Cheerleader ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။သောရရှင်နေချင်းချင်းပေးပို့လာတဲ့မြန်မာတခြင်းတွေတပုံးနဲ့လည်းနောက်ပိုင်းမှာမြေတားတေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့သောရရှင်တယောက်အရင်ဖွင့်လာတဲ့စာကိုဆက်ပြောပြခြင်းပါတယ်ရှင်။လှိုင်းကမာရွတ်အင်းစိန်လမ်းမနပေနေထိုင်ကြတဲ့နားမခံနိုင်ကြတဲ့သောရရှင်များဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးပါမယ်။ဒီသောရရှင်က
မနက်၈နာရီကနေည၈နာရီအထိရန်ကုန်အနှံ့ရင်ကျော်ပိတ်ဆို့တာအများအသိပါခင်ဗျာ။ရင်ကျော်ပိတ်တာနဲ့ရင်မောင်းများစုကသူတို့ရဲ့စိတ်ဖိစီးမှုကိုထွက်ပေါက်ရှာကြတဲ့အနေနဲ့ကောင်းနေတီးကြပါတယ်။ဟိုနေတီးကြတာကိုပြည်လန်းကဘာအေးဖျားလန်းလိုလမ်းကျယ်တွေမှာထက်အင်းစိန်လန်းကန္နာလန်းစတဲ့လူနေတိုက်တန်းတွေနဲ့ကပ်နေတဲ့လမ်းတွေနဘေးမှာနေထိုင်ကြတဲ့ပြည်သူတွေနားမခံသာအောင်နေ့စဉ်ခံစားနေကြပါတယ်။ကာကြီးကားငယ်ဘောင်းစုံရဲ့ဒေါသတကြီးထီးကြတဲ့ဟွန်းတန်တွေဟာအလွန်ပဲစိုးပါတယ်။အိန္ဒိယအရှေ့တောင်အာရှနိုင်ငံတွေမှာနဲ့တခြားကမ္ဘာနိုင်ငံတွေရဲ့မြို့ပြတွေမှာကားဟုံးကိုအဆက်မပြတ်တီးကျင်သလိုတီးခွင့်မပြုပါဘူးကျွန်တော်တို့မြန်မာနိုင်ငံသားရိုင်းဆိုင်တဲ့အပြုအမူကိုနိုင်ငံတော်ကခွင့်ပြုထားသလိုဖြစ်နေပါတယ်ဗျာဒါကိုသက်ဆိုင်ရာမှာသိရှိအောင်တင်ပြပေးရပါခင်ဗျာ
ကားဟုံးတွေတီးလွန်လွန်လမ်းမမှာနေထိုင်နေကြတဲ့အိမ်တွေနားမခံနိုင်အောင်ဖြစ်ရပါတယ်ဆိုပြီးတော့ဒီသောရရှင်စာရေးပြောလာပြီးသူတို့အခက်အခဲကိုကိုချင်းစာကြည့်ကြပါဆိုပြီးတော့ပြောလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရေးပေးစာတွေကိုပြန်ချပေးတာဒီမာရင်ရက်ချင်ပါတယ်เนาะဒီတောက်လာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးအလဲပေးပါမယ်ရှင်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တေးတောင်းလာတဲ့သောရရှင်တက်ကိုအလှည့်ပေးကြပါတယ်။ရွှေတိုးမောင်ဆိုတဲ့သောရရှင်ကညောင်လေးပင်မြို့နယ်လက်ပံဘူးရွာကအမေအဖေနဲ့ညီကိုမောင်နှမတွေအားလုံးနားဆင်ဖို့အတွက်တခြင်းလေးတစ်ပုဒ်တောင်းဆိုခြင်းပါတယ်။ဆိုပြီးတော့အစိုးရထုတ်ရင်တင်ရဲ့ဂျယ်ရီဆုံနဲ့ညတခြင်းလေးထုတ်လွှင့်ပေးပါတယ်။ကျွန်တော်အဝေးတနေရာမှာတာဝန်ထမ်းဆောင်နေလို့ဒီတခြင်းလေးကိုတောင်းရခြင်းဖြစ်ပါတယ်။ဆိုပြီးတော့သောရရှင်ရွှေတိုးမောင်ရေးလာပါတယ်။ဟုတ်ကဲ့ဒီတော့ဒီသောရရှင်တောင်းထားတဲ့တခြင်းလေးပဲဒီတစ်ပတ်ထုတ်လွှင့်ပေးကြပါရနော်အဝေးတနေရာမှာတာဝန်ထမ်းဆောင်နေတဲ့ရွှေတူမောင်ရဲ့မိဘညီကိုမောင်နှမတွေအားလုံးနားဆင်ဖို့တောင်းဆိုထားတဲ့ထွေတဲ့ဂျယ်ရီဆုံနဲ့ညဆိုတဲ့တခြင်းလေးကို VOA တိချစ်သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
sống đến nhà cô ấy mê lê nghề chê rì sống đến nhà hoa miêu lên trên nhé dính khâu nà nét thu sức ta rìa tự chiến lùi lê dìn lùi quê tòa ông sô nê ông nê chê rì sống đến nhà quê ấy ngô lắm nghề chê rì sống đến chase then you're in a jit to turn in really dolan doge yin to pian so me not tins or the young
ဆိုတဲ့ချယ်ရီဆောင်နေညာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။အိမ်ပြန်ခြင်းမိမဲအပီဆုံးနာအိမ်မရှိရင်းနေ
今天我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在这里的时候我们在မွေကဖေးမှာတော့မွေတွေနဲ့ကော်ဖီတောက်လို့ရနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားဆင်ရမှာပါမခင်ဖြူထွေးနဲ့ကိုအောင်တို့ကတင်ဆက်ပေးထားပါတယ်ရှင
်စကမှုနေကရေကန်ကြီးတွေမှာအခုလိုငန်းတကောင်ရေကူးနေတာကိုတွေ့ပြီမဲ့ဒီငန်းဟာအဆင်မဟုတ်ပဲဆက်ရုပ်ဖြစ်နေတယ်ဆိုတာကိုလည်းတွေ့ရမှာပါဒီငန်းကို New Swarm လို့နာမည်ပေးထားပြီးစင်ကာပူရေလောင်ကန်ကြီးတွေကရေအရည်သွေးကိုထိထိရောက်ရောက်ကြီးကြပ်စောင့်ကြည့်နိုင်မှုအတွက်ဖန်တီးထားတာပါအခုလို New Swarm ကိုဖန်တီးဖို့လွန်ခဲ့တဲ့6နှစ်လောက်ကတည်းကစတင်ခဲ့တာပါမူလအစီအစဉ်ကတော့ရေရောက်မှာအလိုအလျောက်သွားလာနိုင်တဲ့ရင်တွေကိုဖန်တီးပြီးရေအရည်သွေးကိုစောင့်ကြည့်ဖို့ဖြစ်ပါတယ်ဒါပေမဲ့ဖန်တီးသူတွေအနေနဲ့ရှိပီးသားပစ္စည်းတွေကိုသုံးပြီးရိုးရှင်းတဲ့နီလန်တစ်ခုနဲ့ဖြည့်ရှင်းခဲ့ပါတယ်ဒါနဲ့ပဲရေပေါ်မှာမျောနိုင်တဲ့ဆက်ရုပ်တစ်ခုကိုဖန်တီးခဲ့ပါတယ်ဒီဆက်ရုပ်ဟာဂျိုရုကနေနေရာအတိအကျပြနိုင်တဲ့ GPS စနစ်တယ်လီဖုန်းဆက်သွယ်ရေးစနစ်တွေနဲ့ချိတ်ဆက်နိုင်တယ်လို့ရေထဲမှာအောက်ဆီဂျင်အက်ဆစ်အစိမ်းရောင်ခြယ်စတဲ့ဓာတ်တွေပါဝင်မှုတွေကို24နာရီပတ်လုံးသိနိုင်အောင်ဆန်ဆာအာရုံခံကိရိယာတွေလည်းတပ်ဆင်ထားပါတယ်။ဆန်ဆာတွေကအချိန်နဲ့တပြေးညီအချက်လက်တွေစုဆောင်းပေးတဲ့အပြင်နမူနာတွေကိုလည်းစုဆောင်းပေးပါတယ်။ဒီငန်းဆက်ရုပ်ဟာသူ့ဘာသာသူအလုပ်လုပ်နိုင်တယ်လို့ text message ပို့စနစ်ကနေလည်းခိုင်းစေလို့ရပါတယ်။ဒီငန်းဆက်ရုပ်မလုတ်ခင်ကတော့ဘဲရုပ်နဲ့စမ်းကြည့်ခဲ့ပေမဲ့လည်းငန်းရုပ်လောက်ကြီးမှသာလိုအပ်တဲ့ကိရိယာတွေအပြည့်အစုံတက်ဆင်နိုင်တာမို့ငန်းရုပ်ကိုရွေးချယ်ခဲ့ကြတာပါ နောက်ပြီးရေတပ်မှလည်းငန်းတွေလာတဲ့အတွက်ငန်းရှိရဲ့ရေကန်ဟာရေတပ်နဲ့လူလူတွေကထင်ကြပါတယ်နောက်ပြီးအခုလိုစမ်းသပ်အောင်မြင်သွားရင်တရုတ်နိုင်ငံကအကြီးဆုံးရေလောင်ကန်ကြီးတွေမှာလည်းဒီ New Swarm ဆက်ရုပ်ကိုတွားရောက်စမ်းသပ်မှာဖြစ်ပါရဲ့ရှင
်ဂျပန်နိုင်ငံတိုကျိုမြို့ကကော်ဖီဆိုင်တစ်ခုကတော့မွေးကိုမကြောက်သူတွေအတွက်အထူးဖွင့်ထားပါတယ်ဒီကော်ဖီဆိုင်မှာလာတော့သူတွေအနေနဲ့မွေးတွေကိုကင်တော်ခွင့်ရမှာပါတိုကျို Snake Center မှာမွေး35ကောင်ရှိပြီးအားလုံးကိုအစိတ်ကင်းတဲ့မွေးတွေဖြစ်ပါတယ်သူတို့ကိုစပွဲတော်တွေလို့လည်းသတ်မှတ်ထားတာပါစားသုံးသူတွေကသူတို့ရဲ့ဇပွဲပေါ်မှာရှိတဲ့မှန်ပေါင်တဲကမွေတွေကိုကြည့်နိုင်ပါတယ်။ဝင်ကြေးကို10ဒေါ်လာလောက်သတ်မှတ်ထားပြီးမွေတွေကိုကင်တယ်မယ်ဆိုရင်တော့4ဒေါ်လာထပ်ပေးရမှာပါ။တိုကျိုဖက်ရှင်ရက်ွက်ထဲကဒီကော်ဖီဆိုင်ဟာအထက်တန်းကျောင်းသူလေးတွေတော်တော်များများကိုဆွဲဆောင်နိုင်ပါတယ်။မွေမျိုးပေါင်း20လောက်ရှိတဲ့ပင်မွေအများစုဟာအေးအေးဆေးဆေးနေတဲ့ပြီးအယောင်ဆုံတဲ့မြောက်အမေရိကတိုက်မျိုးစိတ်ဖြစ်တဲ့ Corn မွေအမျိုးအစားတွေဖြစ်ပါတယ်။ဒီဆိုင်မှာမွေအရေကွန်အတုနဲ့လှုပ်ထားတဲ့လေစည်းလက်ကောက်စတဲ့ပစ္စည်းမျိုးစုံကိုလည်းရောင်းချပါတယ်။ဆိုင်မရှင်အနေနဲ့မွေတွေအကြောင်းလူတွေပိုနားလည်စေဖို့နဲ့မွေတွေကိုကယ်တင်ဖို့အခုလိုလှုပ်ဆောင်ရတာလို့ပြောပါရခင်ဗျာ
ဒီမနိုင်ငံကိုပင်ဟေဂင်မြို့ကလူတွေဟာမြေပြူကိုသုံးပြီးတော့ကမ္ဘာအကြီးဆုံးပကြီးရေးဆွဲပြီးဂင်းနစ်ကမ္ဘာစံချိန်ချိုးနိုင်လဲပါတယ်နိုင်ပေါင်းများစွာကြာပြီးတဲ့အချိန်မှာတော့1ကီလိုမီတာကျော်ရှိတဲ့လမ်းတစ်ခုလုံးအလံတွေစကလုံးတွေရုပ်ပုံတွေနဲ့ဒီဇိုင်းပုံစံအမျိုးမျိုးအယောင်ဆုံးပြည့်နှက်သွားပါတယ်မျိုးတော်ဝင်တဲ့တခြားမျိုးကအဖွဲ့ပေါင်းများစွာပူးပေါင်းပြီး Nori Bro Association Soul Wash အဖွဲ့ရဲ့ကမ္ဘာစံချိန်ကျိုးဖို့စူးစမ်းမှုကိုဝိုင်းကူကြပါတယ်။ဒီအမှုပညာအဖွဲ့က Email Club ကသူ့အမှုပညာဘဝတလျှောက်ကူညီခဲ့တဲ့ပတ်ဝန်းကျင်ကိုကျေးဇူးဆက်တဲ့အနေနဲ့အခုလိုကမ္ဘာစံချိန်ကျိုးအောင်လုပ်ဖို့အကြံဉာဏ်ရခဲ့တာဖြစ်ပါတယ်။သူ့အနေနဲ့အခုလိုလူတွေပျော်ပျော်ရွှင်ရွှင်ချစ်ချစ်ခင်ခင်နဲ့အတူလှုပ်ဆောင်နေတာကိုတွေ့ရတဲ့အတွက်စံချိန်မကျိုးလဲလှုပ်ခွင့်ရတာကိုဝမ်းသာပါတယ်လို့ပြောပါတယ်။အပြည့်အသက်မှာတော့ 18,000 မီတာပတ်လည်အကျယ်ရှိတဲ့ပကြီးတွေကို Guinness ကမ္ဘာစံချိန်အဖွဲ့ကတိုင်းတာပြီးစံချိန်ကျိုးပါတယ်လို့အတည်ပြုပေးပါဗျ။2008ခုနှစ်တုန်းကစံချိန်တင်ထားတဲ့မီတာ 8,000 ပတ်လည်ကျော်ကိုအခုမီတာ 1,000 ကျော်လွန်ပြီးတော့စံချိန်ချိုးသွားနိုင်တာဖြစ်ပါရဲ့ရှင
်။ကပတ်တလောချူချာစံပြအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုသတင်းကုလေးနဲ့ညဘက်အစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကကြင်ညာပေးပါအောင်ရှင
်။ဘူဂူဟာရမ်ဂျမ်ဖတ်မာရီရဲ့လက်ချက်လိုတန်တရာရှိတဲ့တိုက်ခိုက်မှုအတွင်းနိုင်ဂျီးရီးယားစစ်တပ်အကြီးအကဲဟာတပ်ပေးကလွတ်မြောက်ခဲ့ပါတယ်။မတိမငြိမ်ဖြစ်နေတဲ့ဘောနိုဒေတာအတွင်းသနတ်သမားတွေဟာဒုတိယပိုချိုကြီးချူကာဘာရက်တိုင်းစီးနင်းလာတဲ့ရင်တန်းကိုမာဖာနဲ့ဒေကွာဒူအကြာစနေနေ့ကခြုံကိုတိုက်ခိုက်ခဲ့ကြတယ်လို့စစ်ဘက်ကပြောပါရယ်။နိုင်ဂျီးရီးယားစစ်တပ်ဘက်ကပြစ်အားကောင်းကောင်းနဲ့ပြန်လည်ပစ်ခတ်တာကြောင့်တနက်သမား10ဦးသေဆုံးပြီး9ယောက်ဖမ်းမိခဲ့တယ်လို့သူတို့တပ်ဖွဲ့ဝင်တဦးကြာဆုံးပြီး5ဦးဒဏ်ရာရခဲ့တယ်လို့စစ်ဘက်ကပြောပါရယ်ခင်ဗျာ။လီဗျားနိုင်ငံကမ်းလွန်ပင်လယ်ထဲမှာရွှေပြောင်းဒုက္ခသည် 4,400 လောက်ကိုအီတလီရေတပ်ကကယ်တင်ခဲ့ရတယ်လို့ကန်ယိုရန်ဆက်ဇောင်းတက်ကပြောပါရယ်။လေစီး20လောက်ရဲ့အကူအညီတောင်းချက်တွေရပြီးတရက်အတွင်းအီတလီရေတပ်ကရွှေပြောင်းဒုက္ခသည်တွေကိုကယ်တင်ခဲ့တာဖြစ်ပါတယ်။အီတလီရေတပ်နဲ့ရေတပ်ကရာနဲ့ချီတဲ့လေစီးပေးဒုက္ခသည်တွေကိုပုံမှန်ကယ်တင်နေကြတာဖြစ်ပေမဲ့ဒီစနေနေ့ကတော့ခါတိုင်းနဲ့မတူအောင်ဒုက္ခသည်အရေးတက်တွေများပြားခဲ့ပါတယ်။လွန်ခဲ့တဲ့မေလအတွင်းမြန်မာနိုင်ငံရေတပ်ကနေကယ်တင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလေစီးဒုက္ခသည်152ဦးထက်မနည်းကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးသွားမှာဖြစ်တယ်လို့ Bangkok Post သတင်းစာမှာဖော်ပြထားပါတယ်။အခုကမှကြန့်ရှိနေသူတွေကိုရခိုင်ပြည်နယ်တောင်ပြိုကစခန်းတွေမှာထားရှိပြီးလွန်ခဲ့တဲ့ဇူလိုင်နဲ့အခုလတွေအတွင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသား9ယောက်တယောက်ကို၄ချိန်ခွဲပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကထိုင်းနိုင်ငံဘန်ကောက်မြို့လယ်ကအေယာဝန်၄မျက်နှာဖျားမှဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်ပြီးကောလာဟလတွေဖြန့်နေတယ်လို့ဆွဆွဲခံရသူ2ယောက်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆွမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဇန်ဒိုဖြစ်ပါတယ်။ကျမနန်လပိုင်ပါ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းကြပါစေရှင်။
Thank you. This program has come to you from the Voice of America, Washington.